Welcome to the Voice of America in Burmese.
Mingla mne khit ma shin. Washington ni ro VOA American tan ga ni 2016 khu ni October 28 ye cha da pa de ni ne ne khin a si sin go Myanmar san daw chain mne 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thong lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားတော်လှန်ရေးတပုံအဖွဲ့ဟာတူရကီရဲ့သဘောဆန္ဒမပါဘဲကတ်လူမျိုးစုတွေနဲ့အတူရခိုင်မျိုးကိုထုတ်စစ်ဆင်ဖို့ပြင်ဆင်နေတဲ့အပေါ်တူရကီကကန့်ကွက်မှုရှိနေပါတယ်ရီပူဘလစ်ကန်သမ္မတလောက်ဒေါ်နယ်ထရန့်ဟာမဲဆွယ်စည်းရုံးနေတဲ့ကာလအတွင်းမှာပဲသူ့ကုမ္ပဏီကိစ္စတွေကိုပါတပြိုင်တည်းဆောင်ရွက်နေပါတယ်မြန်မာနိုင်ငံအနေနဲ့အမဲခွန်မြဝန်ဒေသဆိုင်ရာကော်မရှင်မှာအဖွဲ့ဝင်ဖြစ်ဖို့စဉ်းစားသွားမယ်လို့ဗီယက်နမ်မှာရောက်နေတဲ့သမ္မတဦးထင်ကျော်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်တဲ့လူတင်ပြပေးသမှာပါခင်ဗျာ
ကောင်းပါပြီကိုစောင်းဝင်းလိုက်တရင်စီစဉ်အပြီးမှာလဲရခိုင်ပြည်နယ်မောင်းတော်တိုက်ခိုက်မှုမှာဆွဆွဲခံထားရတဲ့မူဂျာဟစ်တင်အဖွဲ့ဟာပါကစ္စတန်နိုင်ငံတွင်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိနေတယ်ဆိုတဲ့အကြောင်းကြားရဖို့ရှိပါတယ
်အသစ်ဖြစ်လာတဲ့အကွာမုံမူဂျာဟစ်တင်ရိုဟင်ဂျာဒီရခိုင်နေသားရိုဟင်ဂျာအဖွဲ့ကဆက်ဆက်ရှိတဲ့အပြင်
ဒါကတော့အိန္ဒိယမြန်မာဆက်ဆံရေးကိုတုံ့တက်နေသူတဦးက VOA ကိုပြောသွားတာပါအပြည့်စုံကိုစောင့်မျှော်နားဆင်ကြပါရှင်အဲ့ဒီနောက်မှာတော့ NLD ပါတီအနေနဲ့ပါတီရဲ့စီးမြင်စည်းကမ်းနေအတိုင်းနိုင်နိုင်နည်းနည်းဆောင်ရွက်သွားမှာဖြစ်တယ်လို့ပါတီရဲ့ပြဿနာတွေကိုလည်းညီညီညွတ်ညွတ်နဲ့ရင်ဆိုင်ဖြေရှင်းကြဖို့ဥက္ကဋ္ဌတိခံပါရှင်နိုင်ကကြီးဦးတည်ဦးတိုက်တွန်းလိုက်တဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်အပတ်စဉ်ကဏ္ဍကိုလည်းတင်ပြမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင
်။ကလူမျိုးစုတက်ခိုက်ရေးသမားတွေအများပြပါဝင်တဲ့စီးရီးယားဒေါ်လာရင်းတပုံအဖွဲ့ဟာရောက်ခါမျိုးဆက်သွယ်ရေးပြတ်တောက်သွားအောင်မကြခင်လှုပ်ဆောင်တော့မှဖြစ်တဲ့အတွက် IS Islamic Institute ရဲ့ပေါ်ထူးစစ်စင်တိုက်ခိုက်တဲ့ဒီလုပ်ရက်ကအမေရိကန်ရဲ့မဟာမိတ်တူကီနိုင်ငံအတွက်အမျက်ဒေါသထွက်စရာဖြစ်သွားစေနိုင်ပါတယ်။မကြတော့တဲ့အနာဂတ်ကာလအတွင်းထိရောက်စွာထူးစစ်စင်တိုက်ခိုက်နိုင်တဲ့အဖွဲ့ဟာကတ်လူမျိုးစုတိုက်ခိုက်သမားတွေအများပြပါဝင်တဲ့ Syria Democratic တပ်ဖွဲ့ဖြစ်ကြောင်းအီရန်နဲ့ Syria နိုင်ငံတွေအတွင်းမှာရှိနေတဲ့ IS အဖွဲ့ပေါ်ထူးစစ်စင်တိုက်ခိုက်နေတဲ့ညွန်ပေါင်းအဖွဲ့ကိုဦးဆောင်နေသူအမေရိကန်ဗိုလ်ချုပ်ကြီး Stephen Townsend ကပင်ဒဂွန်စစ်ဌာနချုပ်ကတဆင့်သတင်းတောက်တင်တဲ့တယ်လီဖုန်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်ထုနေကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တူရကီနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းကတ်လူမျိုးစုတက်ခိုက်ရေးသမားတွေရခါစစ်စင်ရေးမှာပါလာတဲ့ကိစ္စအပေါ်သဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကိုတော့နောက်ပိုင်းမှာဆွေးနွေးနိုင်မှာဖြစ်ကြောင်းဗိုလ်ချုပ်ကြီးတောင်စင်ကပြောပါတယ်ဒီတော်တွင်အားရဆက်ဖွဲ့ဟာသူတို့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့ရခါကိုထိုးစစ်စင်တက်ခိုက်မယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်အကြမ်းဖက်အဖွဲ့အနေနဲ့အဲ့ဒီမြို့ကနေတက်ခိုက်မှုတွေပြုလုပ်နေတာနိုင်ငံကြီးရှိတာကြောင့်အမေရိကန်နဲ့အနောက်အုပ်စုမဟာမိတ်အတီနေအနေနဲ့လာမဲ့သတင်းဖတ်အနေငယ်အတွင်းအဲ့ဒီဘက်ကိုတိုက်ရင်အားတွေတိုးချက်ချထားဖို့တွန်းအားပေးသလိုဖြစ်နေပါတယ်
။သမ္မတအင်ဗျူရောက်ဖို့အတွက်မဲဆွဲမှုတွေဆက်ပြီးလုပ်နေချိန်မှာပဲ Republican Party ကသမ္မတလောင်း Donald Trump ကသမ္မတအင်ဗျူနဲ့တိုက်မွေးတဲ့နေရာ Washington DC ရဲ့အထင်ကြီး Pennsylvania Avenue လမ်းပေါ်မှာစောက်ထားတဲ့သူ့ရဲ့ဇင်ခံဟိုတယ်အစ်စ်ကိုဖဲချိုးဖျက်ပြီးတရားဝင်ဖွင့်လှစ်ပေးလိုက်ပါတယ်။ November 10ရက်ရွေးကောက်ပွဲကျင်းပကို73ရက်ပဲလူတော်ချိန်မှာ Democratic Party ကသူ့ပြိုင်ဘက် Hillary Clinton ထက်မဲအရနည်းနေတယ်လို့စစ်တမ်းတွေမှာဖော်ပြနေချိန်မှာပဲအင်ချမ်းမြေတတိယကြီး Trump ကသူ့ရဲ့အဖိုးတန်လာတဲ့မဲဆွဲခြင်းတွေကိုအင်ချမ်းမြေလုပ်ငန်းအတွက်မြှင့်တင်ပေးနေတာဖြစ်ပါတယ်။သူ့ရဲ့မဲဆွဲပွဲအလုပ်လုပ်နေသူတွေက TV သတင်းကြေညာသူတွေအဖြစ်တာဝန်ယူပြီးတင်းလာနေမှာပဲ Trump TV online သတင်းကိုစတင်ခဲ့တယ်လို့အင်ကာနေကတော့သူ့ဝန်ထမ်းတွေရဲ့ပုံတွေနဲ့ Florida ကသူ့ရဲ့ခန်းထားတဲ့ဂေါက်ခွင့်အပန်းဖြေစခန်းတစ်ခုကိုကြော်ညာခဲ့တာပါ။ September လထဲမှာစတင်ဖွင့်လှစ်ခဲ့တဲ့ Trump နိုင်ငံတကာဟိုတယ်ဟာ Washington DC မြို့လယ်မှာရှိပြီး2016ခုနှစ်တွင်ကာလာတရှိမဲဆွယ်ပွဲအတွင်းဒီနေရာကိုသူ၃ချိန်ရောက်ခဲ့တာပါ။ဒီနေရာဟာသမ္မတအင်ဖြူကိုလမ်းလျှောက်သွားရင်တခဏအတွင်းရောက်နိုင်တဲ့နေရာဖြစ်ပြီးသမ္မတ Barack Obama January 20အဲ့ဒီနေရာကခွာချိန်မှာသူ့နေထိုင်မှု Trump ကမျှော်လင့်နေတာဖြစ်ပါတယ်။သမ္မတလောင်းတွေရဲ့မဲဆွယ်ပွဲအသုံးစင်မှာ Democratic Party က Republican Party တဲ့နဆလာပိုးတုံးနေပြီမဲ့ November 10ရက်မတိုင်ခင်သတင်းနှစ်ပတ်တွင်မဲဆွယ်ပွဲတွေသူ့ကိုယ်ပိုင်ငွေတွေထက်ထည့်မယ်လို့သူကပြောပါတယ်။ American နိုင်ငံမှာပရမတ်ဆုံးအမျိုးသမီးသမ္မတဖြစ်ဖို့ကြိုးပမ်းနေတဲ့နိုင်ငံခြားရေးဝန်ကြီး Hillary Clinton ကရန်ပုံငွေဒေါ်လာတန်ပေါင်း950လောက်ရခဲ့ပြီး TV ကြော်ညာအတွက်188တန်းလောက်ပေးခဲ့ရတယ်လို့ရွေးကောက်ပွဲနေ့မတိုင်ခင်နောက်ဆုံးနေ့တွေအထိသူ့ကိုပြည်သူတွေလာပေးဖို့အတွက်ကြိုးစားနေတာပ
ါကျူဘားနိုင်ငံပေါ်ချမှတ်ထားတဲ့နှစ်ပေါင်း60နီးပါးကြာစီးပွားရေးကုန်သွယ်ရေးနဲ့ဗန္ဓာရေးဆိုင်ရာပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးရေးကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြောင်းကိုအမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်ဖြစ်ကြားနေမယ်ပေးလိုက်ပါတယ်စီအခေကာလာအတွင်းမှာချမှတ်ခဲ့တဲ့ကျူဘားနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေရုပ်သိမ်းရေးအဆိုပြုချက်ကို ကုလသမဂ္ဂမှာနှစ်စဉ်မဲခွဲဆုံးဖြတ်တယ်ဆိုတဲ့သဘောပေါက်ယုံလွန်ခဲ့တဲ့25နှစ်လုံးလုံးမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။မနေ့တုန်းကတင်သွင်းခဲ့တဲ့ပြန်လည်ပိတ်ဆို့မှုရုပ်သိမ်းရေးအစိုးပြချက်ကိုအမေရိကန်နဲ့အစ္စရေးနိုင်ငံကလွှဲလို့နိုင်ငံတကာအတိုင်းအဝိုင်းအားလုံးကတင်ညစ်တင်ညွတ်ထဲထောက်ခံခဲ့ကြပါတယ်။ဒီနှစ်မှာတော့အမေရိကန်ရောအစ္စရေးနိုင်ငံကပါကြားနေမဲ့ပေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုအမြဲတမ်းကန့်ကွက်ခဲ့ကြောင်းဒါပေမဲ့ဒီကနေ့မှာတော့အမေရိကန်နိုင်ငံကကြားနေအဖြစ်ယက်တီသွားမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကမဲခွဲမဆုံးဖြတ်ခင်အထွေထွေညီလာခံကိုပြောကြခဲ့ပါတယ်ချမှတ်ထားတဲ့ policy ဟာအလုံးမဖြစ်တဲ့အတွက်အခုလိုကြားနေမဲ့ပေးခြင်းဖြစ်တယ်လို့ဆိုပါတယ
်ဗနက်ဆွေလနိုင်ငံမြို့ကြီးအတော်များများမှာဆန္ဒပြသူထောင်ပေါင်းများစွာချီတက်ဆန္ဒပြနေတယ်လို့ဖြည့်ရှင်းမရနိုင်သေးတဲ့နိုင်ငံရေးပြဿနာကလည်းကြီးထွားလာနေပါတယ် Caracas မြို့ကအရေးပါတဲ့နေရာတွေတစ်ဝိုက်တမရ Nicolas Maduro နှုတ်ထွက်ပေးဖို့တောင်းဆိုမှုကိုထောက်ခံနေတဲ့နေနဲ့ချီတက်ဆန္ဒပြနေကြတယ်လို့ဗိုလ်တပူးနေမှာကြောင်းတချို့နဲ့ဆိုင်တွေလည်းပိတ်ထားတာပါတမရနှုတ်ထွက်ရေးတောင်းဆိုမှုအတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာရွေးကောက်ပွဲတာဝန်ရှိသူတွေကတားမြစ်ခဲ့တာဖြစ်ပါတယ်တမရဟာဖွဲ့စည်းပုံဥပဒေချိုးဖောက်တယ်လို့ဆွဆဲပြီးနိုင်ငံရေးဆိုင်ရာအကြမ်းနာမှုလုပ်ဖို့အတွက်တိုက်ခိုက်မှတ်တူကမဲခွဲဆုံးဖြတ်ခဲ့ကြတယ်အင်ကာနဲ့မှာပဲအငင်းပွားမှုတွေတိုးလာခဲ့တာပါဗနက်ဆွေလနိုင်ငံရဲ့ဖွဲ့စည်းပုံခြေကံဥပဒေရဲ့အလွတ်တော်ကနေတမရကိုဖြုတ်ချနိုင်တဲ့အာဏာမရှိတဲ့အတွက်အခုလိုတရားရေးရင်ဆိုင်မှုမျိုးကထိရောက်မှုတော့တိတ်မရှိပါဘူးစက်တဘာ10ရက်နေ့ကစပြီးအခုလိုလူလူစုဝေးဆန္ဒပြမှုဖြစ်လာတာပထမဆုံးချိန်ဖြစ်ပါတယ်။အဲ့ဒီချိန်တုန်းကသမရမဒူရိုကိုမကျေနပ်တဲ့ဗင်နီဇွဲလားပြည်သူတိုင်းနဲ့တောင်းနဲ့ချီပြီးကာရာကတ်မြို့ရတလောဆန္ဒပြချီတက်ခဲ့တာပါ။စစ်တမ်းကောက်ယူမှုတွေရသမရမဒူရိုကိုအာဏာကဖယ်ရှားတင်နေတဲ့ဗင်နီဇွဲလားနိုင်ငံသား85ရာခိုင်နှုန်းလောက်ရှိပါတယ်။နိုင်ငံတွင်းတင်းမာမှုတွေရှိနေချိန်မှာပဲပုပ်ယဟန်မင်းကြီးဖရန်စစ်ကတနင်္လာနေ့မှာသမရမဒူရိုနဲ့ဗက်တီကန်နန်းတော်မှာတည်ထောင်တွေ့ဆုံပြီးအတိုက်ခံခေါင်းဆောင်တွေနဲ့အဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုတွေလုပ်ဖို့တိုက်တွန်းခဲ့ပါတယ်။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေဘီကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအနေနဲ့မဲခေါင်မြေဝမ်းဒေသဆိုင်ရာကော်မရှင် MRC မှာအဖွဲ့ဝင်ဖြစ်ပါဝင်ရေးစဉ်းစားသွားမယ်လို့ဗီယက်နမ်သမ္မတထရန်တိုင်ခွန်းနဲ့မြို့တော်ဟနွိုင်းမှာတွေ့ဆုံတဲ့သမ္မတဦးထင်ကျော်ကပုံထုံးနေမှာပြောကြားလိုက်ပါတယ်။မဲခေါင်မြေဝမ်းဒေသတစ်လျှောက်ကရေအေးမြစ်ကိုမျှဝေတုံးဆွဲရေးနဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးမှုရှိရေးတို့အတွက်ရည်ရွယ်ပြီး1995ခုနှစ်မှာကမ္ဘောဒီးယား၊လာအိုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့က MRC ကိုပူးတွဲဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်။မဲခေါင်မြေရေကိုရေရှည်တည်တံ့ပြီးအကျိုးရှိရှိအသုံးချနိုင်ရေးအထူးသဖြင့် MRC ရဲ့အခြေခံမူပေါင်းနေတဲ့အညီမဲခေါင်မြေဝမ်းနဲ့ထိတွေ့ဆက်ဆံနေတဲ့အဖွဲ့အစည်းတွေနဲ့တိုးမြင့်ပူးပေါင်းဆောင်ရွက်ကြဖို့မြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကတာဝန်ထမ်းပြုခဲ့ကြပါတယ်။မြန်မာနဲ့ဗီယက်နမ်နိုင်ငံကြားစိုက်ပျိုးရေး၊ဘန္တာရေး၊လေကြောင်းပို့ဆောင်ရေး၊ဆက်သွယ်ရေး၊ရေနံနဲ့သဘာဝတန်းငွေ၊ရင်းနှီးမြှုပ်နှံမှုအပါအဝင်ဦးစားပေးဆောင်ရွက်မဲ့ကဏ္ဍ12ခုမှာပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်တို့ဦးဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါ့အပြင်အနာဂတ်ကာလတွေမှာနှစ်နိုင်ငံအကြားနိုင်ငံရေးတန်တမာရေးကုံသွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတပ်ထုတွင်းလုပ်ငန်းနဲ့ကာကွယ်ရေးစတဲ့ကဏ္ဍတွေမှာလည်းတွန်းမြင့်ပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြပါတယ်
အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားစီးရဲဆက်ဆံမှုဖျက်တောက်ဖို့အတွက်ချင်းချောက်မှုတွေကိုဖိလစ်ပိုင်အစိုးရကအမေရိကန်အစိုးရနဲ့တရားဝင်ဆက်သွယ်ပြောကြားတာမျိုးမရှိသေးဘူးလို့သမရအင်ဗျူကဗုဒ္ဓဘူးနေမှာပြောကြားလိုက်ပါတယ်။ရက်တော်ကြာလာချိန်မှာဒုတိယအကြိမ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့စီးရဲဆက်ဆံမှုတွေဖျက်တောက်ပြင်မယ်လို့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေရဲ့ချင်းချောက်ပြောဆိုမှုထွက်လာတဲ့နေ့မှာပဲသမရအင်ဗျူကအခုလိုတုံ့ပြန်ကြေညာချက်ထုတ်ပြန်တာပါ။ဒေတာရင်အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံကို၃ရက်ကြာတရားဝင်ခီးသွားနေတဲ့သမရဒူတာတေကသူ့ခီးစဉ်ဒုတိယမြောက်နေ့မှာတိုကျိုကစီးပွားရေးဆွေးနွေးပွဲတစ်ခုတွင်ပြောခဲ့တာပါတကယ်လို့သဘောတူညီချက်တွေကိုပြန်ပြောင်းဖို့အတွက်သူလုပ်ရမယ်ဆိုရင်တော့မှဖိလစ်ပိုင်နိုင်ငံမှာလာမယ့်နှစ်နှစ်အတွင်းနိုင်ငံခြားစစ်တပ်တွေမရှိတဲ့အနေအထားမျိုးဖြစ်စေချင်တယ်လို့ပြောပါတယ်ဖိလစ်ပိုင်နိုင်ငံပေါ့အစ္စလာမ်လက်နက်ကိုင်တွေကိုခြေမုံနဲ့အကြမ်းဖက်တိုက်ဖြတ်လုပ်ငန်းမှာကူညီပေးဖို့မန္တနာအိုကျွန်းတောင်ပိုင်းမှာအမေရိကန်တပ်သားအနည်းငယ်လောက်ကိုချထားတာဖြစ်ပါတယ
်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားကပိုင်ဆိုင်မှုအငင်းပွားနေတဲ့ကရှမီးဒေသမှာနှစ်ဖက်စစ်တပ်တွေအကြားအပြန်အလှန်ပစ်ခတ်မှုတွေဆက်လက်ဖြစ်ပေါ်နေတာမှာအယက်သား9ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်အိန္ဒိယနေကြာဆောင်တပ်ဖွဲ့ကအကြောင်းမဲ့ပါကစ္စတန်ဘက်ကရှာပါဆက်တာကိုလှမ်းပြီးတော့ပစ်ခတ်ခဲ့တာကြောင့်အဲ့ဒီအယက်သား9ဦးသေဆုံးသွားခြင်းဖြစ်ကြောင်းပါကစ္စတန်စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပါကစ္စတန်ဘက်ကအဲ့ဒီလိုပြောဆိုမှုတွေနဲ့ပတ်သက်လို့အိန္ဒိယဘက်ကသုံးတရားတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး
ဗ ဘန်တွေနဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကတာဝန်ရှိသူတွေအနေနဲ့ဖောက်တရီပေါ်မှာသူတို့ရဲ့ဝန်ထမ်းတွေကငွေကြေးမတမာမှုတွေရာဇဝတ်ပြစ်မှုဆိုင်ရာလုံဆောင်မှုတွေမရှိစေဖို့အတွက်တာဝန်ခံတာဝန်ယူမှုတွေကိုလုပ်နိုင်တဲ့နည်းလမ်းကိုအမေရိကန်အစိုးရတာဝန်ရှိသူတွေကအဆိုပြုတင်သွင်းခဲ့ပါတယ်။ Wall Street စီးပွားရေးရောက်ွက်ကတာဝန်ရှိသူတွေအနေနဲ့သူတို့တာဝန်ယူနေခြင်းအတွက်မှရာဇဝတ်မှုဒါမှမဟုတ်ငွေကြေးမတမာမှုတွေမဖြစ်ပေါ်ခဲ့ကြောင်းနှစ်ဆင်လက်မှတ်ရေးထိုးပြီးကြေညာချက်ထုတ်ပြန်ဖို့လိုအပ်ကြောင်းပြောကြားခဲ့တာပါ။ပေါ်တိုဖိုနဲ့ညဘက်ပိုင်းကအီတလီနိုင်ငံအလဲပိုင်းဒေတာမှာအားပြင်းငလျင်နှစ်ခုလှုပ်ခတ်သွားခဲ့ပြီးအဲ့ဒီနေရာတွေဟာဩဂုတ်လတုန်းကလူအသေးပြောက်ရှိခဲ့တဲ့ငလျင်လှုပ်သွားတဲ့နေရာတွေနဲ့သိပ်ပြီးမဝေးလာပါဘူ
း။ဒါကတော့ကိုစော်ဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကကြာသပတေးနေ့နက်နက်ခင်းသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ NDAA မိုင်းလာဒေတာမှာ UWSA ဝတ်တပ်ဖွဲ့ရိဆက်ပြီးတက်ဆွဲထားတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါ။အခုတော့မောင်းတော်ကျန်းဖက်တိုက်ခိုက်မှုမှာပတ်သက်နေတယ်ဆိုတော့အကျန်းဖက်အဖွဲ့အစည်းအကြောင်းကိုပြောပြမှာပါရှင်။ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းကနေကြားဆောက်ကင်းစခန်း၃ခုကိုတိုက်ခိုက်ခဲ့တယ်လို့ဆွဆွဲခံထားရတဲ့အကောင်မူမူဂျာဟစ်ဒင်အဖွဲ့ဟာပါကစ္စတန်နိုင်ငံတွင်းကအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆွေးနွေးမှုရှိတဲ့အဖွဲ့အစည်းဖြစ်တယ်လို့ထိထိမိမိကင်တွဲဖြေရှင်းဖို့လိုအပ်တယ်လို့မြမအရေးလေးလာစောင့်ကြည့်နေသူဒေါက်တာတင့်ဆွေက VOA ကိုပြောပါရယ်ဒီအဖွဲ့ဟာပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆွေးနွေးမှုရှိနေကြောင်းအိန္ဒိယနိုင်ငံတို့သတင်းမီဒီယာတွေမှလည်းအထောက်ထားတွေနဲ့တကွရေးသားဖော်ပြထားပါရယ်ကိုဇော်ဝင်းလိုင်းကပဲအပြည့်စုံကိုဆက်ပြီးပြောပြမှာပါ
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကနေကြားဆောင်ကင်းစခန်းတွေကိုအော်တိုဘားလ9ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့လူသေနဲ့ရိုဟင်ဂျာအချမ်းဖက်အုပ်စုအကာမူမူဂျာဟစ်ဒင်အဖွဲ့ဟာဟာဖစ်ဆာယီဦးဆောင်တဲ့ပါကစ္စတန်အခြေစိုက်လက်စကာအီတိုက်ပါအဖွဲ့နဲ့တမကဂျမ္မူနဲ့ကက်ရှမီးရီးနယ်က JEM လို့ခေါ်တဲ့ JHE မိုဟာမက်အဖွဲ့နဲ့ဆက်ဆက်တယ်ဆိုတာကိုအိန္ဒိယနိုင်ငံထုတ် The Economic Times သတင်းစာမှာရေးသားဖော်ပြထားပါတယ်။အကာမူမူဂျာဟစ်ဒင်အဖွဲ့ရဲ့ခေါင်းဆောင်တွေဟာပါကစ္စတန်နိုင်ငံမှာတင်နှတ်တက်ပြီးတဲ့နောက်ရခိုင်မြက်ကရိုဟင်ဂျာလူငယ်တွေကိုခေါ်ယူလေ့ကျင့်ပေးခဲ့တယ်လို့သတင်းစာမှာဖော်ပြထားပါတယ်။အရင်ကလူသိမများတဲ့ဒီအကာမူမူဂျာဟစ်ဒင်အဖွဲ့ကအခုလိုမြန်မာနိုင်ငံဆောင်ကင်းစခန်းတွေကိုတက်ခိုက်တာဟာအနိုင်ကျင့်တဲ့လုပ်ရဖြစ်တဲ့အတွက်ဒါကိုပြက်ပြက်သားသားကင်တွဲဖြေရှင်းဖို့လိုအပ်တယ်လို့အိန္ဒိယမှာဆယ်စုနှစ်နဲ့ချီနေထိုင်ခဲ့တဲ့ညီမအေးလေးလာတုံတတ်သူဒေါက်တာတင့်ဆွေကပြောပါလေ
ကျွန်တော်အိန္ဒိယမှာနေခဲ့တဲ့ကာလအတွင်းမှာအိန္ဒိယလုံခြုံရေးအေဂျင်စီလို့ခေါ်တဲ့ဖွဲ့စည်းအားလုံးနဲ့ကျွန်တော်ဆက်ဆက်ရှိတော့ကသူတို့လည်းသတင်းကိုတော်တော်ကိုတည့်တည့်ဝင်ဝင်နှက်နှက်ချွတ်ချွတ်ကြည့်ပြီးတဲ့အေဂျင်စီတွေဖြစ်ပါတယ်ဒါကြောင့်ပထမဆုံးကျွန်တော်ဆွေးနွေးချင်တာကဒီသတင်းဟာတော်တော်လေးဟိုအားကိုးရတဲ့သတင်းတစ်ခုဖြစ်တယ်လို့ပြောလို့ပါတယ်နောက်အဲ့တော့အဲ့မှာကျွန်တော်တို့ဒီရိုဟင်ဂျာအဂရုဘလခေါ်တဲ့အကွာမိုမိုဂျာဟက်ဒင်ကိုအိန္ဒိယကတောင်မှသိမသိသေးတဲ့အနေထားအခုမှသူတို့သိလာရတယ်ပေါ့နော်ပါကစ္စတန်ကိုအမိပြုတဲ့အာဂုပြုတဲ့ဒီအဖွဲ့အစည်းတွေပေါ့နော် GEM လို့ LED လို့ဆိုတဲ့အဖွဲ့တွေပေါ့ဒီအဖွဲ့တွေနဲ့အခုအသစ်ဖြစ်လာတဲ့အကွာမိုမိုဂျာဟက်ဒင်ရိုဟင်ဂျာဒီရခိုင်နေသားရိုဟင်ဂျာအဖွဲ့ကဆက်ဆက်ရှိတဲ့အပြင်အဲ့ဒီအဖွဲ့တွေကကောင်းကောင်းတယောက်ဆိုရင်ဒီ LED အဖွဲ့ကအကောင်းဆောင်တောင်းနဲ့ဟိုစင်မော်တော်အတူစကားပြောတယ်ဆိုတဲ့အသက်ပြေးထောက်ထားလေးရှိတယ်ဆိုတော့ကကျွန်တော်ပြောရရင်ဒီအကြမ်းဖက်မှုဟာမသေးဘူးအနေကြီးတယ်ခိတိမိမိနဲ့ချက်ချက်နနဂိုင်တွဲဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျမောင်တော်တက်ခိုက်မှုကိုဥဆောင်ခဲ့သူဟာပါကစ္စတန်နိုင်ငံမှာအကြမ်းဖက်တင်နန်းတက်ခဲ့သူဖြစ်ကြောင်းစုံစမ်းသိရှိရတယ်လို့မြန်မာနိုင်ငံတော်သမ္မတရုံးကလည်းသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။အလားတူပဲဒေါအောင်ဆန်းစုကြည်အိန္ဒိယနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်မှာဖြစ်သွားခဲ့တဲ့ကျမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အိန္ဒိယသတင်းမီဒီယာတွေကမေးမြန်းတာမှာရခိုင်ပြည်နယ်မှာတိုက်ခိုက်မှုပြုလုပ်ခဲ့တဲ့အကျမ်းဖက်အဖွဲ့ဟာပါကစ္စတန်အခြေစိုက်အကျမ်းဖက်အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတွေကအကျမ်းဖက်အဖွဲ့အစည်းတွေထံကနေငွေကြေးထောက်ပံ့နေရရှိနေတယ်ဆိုတဲ့သတင်းရထားကြောင်းဒါပေမဲ့အဲ့ဒီအချက်ကိုအတည်ပြုလို့မရသေးကြောင်းဖြေကြားခဲ့ပါတယ်။ဒေတာရင်းကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်ထိုင်းဖိလစ်ပိုင်အင်ဒိုနီးရှားစတဲ့နိုင်ငံတွေအတွင်းမှာမွတ်စလင်အစိုးရတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေမကြာခဏဆိုလိုဖြစ်ပေါ်လေရှိပေမဲ့အော်တိုဘားလ9ရက်နေ့ကရခိုင်ပြည်နယ်အတွင်းကနေကြားဆောင်ကင်းစခန်းတွေကိုတိုက်ခိုက်မှုဟာမြန်မာနိုင်ငံအတွင်းမှာပထမဆုံးအကြိမ်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဖြစ်ပါတယ်။ဒါကြောင့်လဲမြန်မာအစိုးရအနေနဲ့အိန္ဒိယလိုအကြမ်းဖက်တိုက်ခိုက်မှုတွေမှာအတွေ့အကြုံရှိပြီးသားနိုင်ငံတွေနဲ့ဒီကိစ္စကိုပူးပေါင်းဆောင်ရွက်သင့်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်။
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဟိုပူပေါင်းဆွေးမှုနဲ့ထောက်ကူယူဖို့ကတော့ဒီနေ့အသင့်ဆုံးဟာအိန္ဒိယနိုင်ငံလို့ကျွန်တော်ယူဆပါတယ်ဒုတိယတော့ဘင်္ဂလားဒေ့ရှ်အဆိုအ ဖြစ်ပါတယ်ခင်ဗျာပါကစ္စတန်နေဗမာပြည်လာရင်အိန္ဒိယကိုဖျက်ရပါတယ်ဒါကြောင့်အရင်ကျွန်တော်ရှိစဉ်ကလေးကဒီ refugee ခေါ်တဲ့ဒုက္ခသည်တွေတဲ့မှာဒီရိုဟင်ညာနာမည်နဲ့ဝင်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့တော့ဒီဗုဒ္ဓဂယာမှာဘုံခွဲမှုနောက်ပိုင်းမှာအိန္ဒိယကဒီရိုဟင်ညာနဲ့ဗမာနိုင်ငံနဲ့ရခိုင်မြောက်ပိုင်းဒေသကိုအာရုံစိုက်လာကြတယ်အဲ့တော့အဲ့ဒီဒုက္ခသည် UNHCR ကုလသမဂ္ဂဒုက္ခသည်မြန်မာမင်းကြီးဒီကလက်မှတ်ရတဲ့လူတွေကိုနိုင်ကဒီကျွန်တော်တို့အများစုနေတဲ့ဒေလီမှာမဟုတ်ဘဲနဲ့အိန္ဒိယတောင်ပိုင်းဟာဟိုက်ဒရာဘတ်လူမျိုးမွတ်စလင်လူတွေအများစုနေတဲ့နေရာမှာသွားနေကြတယ်ခိုးအောင်ကြတယ်ဆိုတဲ့အဆက်ဆက်တွေပါအိန္ဒိယထောက်ထားတွေတွေ့လာတယ
်ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်အုပ်စုတွေကိုတမတော်ကလိုက်လံရှာဖွေတဲ့စစ်စင်ရတဲ့အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့အဝေဘန်ပြောဆိုမှုတွေရှိနေပေမဲ့အဲ့ဒီပြောဆိုမှုတွေအတွက်ခိုင်မာတဲ့တက်တဲ့အထောက်အထားရဖို့အခက်အခဲတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီက VOA မြန်မာပိုင်းကိုမနေ့အောက်တိုဘာလ26ရက်နေ့ကပြောကြားခဲ့ပါတယ်။မောင်တော်အကြံဖက်တိုက်ခတ်မှုနဲ့ဆက်နွယ်တယ်လို့တန်တရားရှိသူတချို့ကိုမြန်မာအာဏာပိုင်တွေကဖမ်းဆီးရမိထားပြီးဖြစ်ပေမဲ့သူတို့ထံကစစ်ဆေးသိရှိရတဲ့အချက်အလက်တွေကိုတရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
ကိုစောဝင်းလိုက်ပါရှင်အခုတော့အာနာယ NLD ပါတီနဲ့ပတ်သက်တဲ့သတင်းကိုကြားမှာပါဒီမိုကရေစီစနစ်ကိုစတင်ကျင့်သုံးချိန်မှာပြဿနာမျိုးစုံကိုကြုံတွေ့ရမှာဖြစ်တယ်လို့ညီညီညွတ်ညွတ်နဲ့ရင်ဆိုင်ဖြေရှင်းဖို့အရေးကြီးကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးပါတီနိုင်ကဦးတင်ဦးကပြောကြားလိုက်ပါတယ်ပါတီတွင်းစီမင်းစီကံပိုင်းကိစ္စနဲ့လွှတ်တော်တွင်းအဆိုတင်သွင်းတဲ့နှီးနာရီနဲ့ပတ်သက်လို့ရန်ကုန်တိုင်း NLD လွှတ်တော်အမတ်တွေကိုပါတီဗဟိုအလုံးမှုဆောင်အဖွဲ့ကမနေ့ကရန်ကုန်မြို့ပါတီဌာနချုပ်မှခေါ်ယူတွေ့ဆုံပွဲအတွင်းဦးတင်ဦးကအဲ့ဒီလိုပြောဆိုလိုက်တာပါ NLD အမတ်တချို့ရဲ့လူမှုရေးကိစ္စအရှုပ်ရှင်းပြဿနာအမတ်အချင်းချင်းကြားလိမ်လည်မှုပြဿနာစတာတွေကိုသတင်းမီဒီယာတွေကဖော်ပြခဲ့ကြတဲ့အတွက်အာဏာရပါတီအပေါ်ဝေဖန်ထောက်ပြမှုအများပြားထွက်လာချိန်မှာပါတီဝင်မြည်သူမဆိုစီးမြင်စည်းကမ်းကိုချိုးဖောက်ရင်းအရေးယူသွားမှာဖြစ်တယ်လို့ပါတီအနေနဲ့လည်းပြဿနာမျိုးစုံကိုရင်ဆိုင်ဖြေရှင်းရမှာအချင်းချင်းညီညွတ်ကြဖို့ဦးတင်ဦးကတွေ့ဆုံပွဲမှာအခုလိုပြောသွားပါတယ
်။နည်းနည်းလေးအစထုံထိုးပြီးတော့ရေးတာလေးတွေပြောတာလေးတွေတောက်တာလေးတွေတွတ်တာလေးတွေနည်းနည်းလေးစနစ်နာရှုတ်ခြင်းတို့ကဒါလေးတွေလည်းကျွန်တော်တို့ကြားနေရတာဖြစ်ပါတယ်။ဘာမှကိစ္စရှိကြမလို့ပါဘူး။အောက်ခြေမှာကကိုယ်တည်းကဒီလိုဟာတွေကိုထောက်ခအားပေးတဲ့နေနဲ့ညီညီညွတ်ညွတ်စီစီလုံးလုံးပေါ့လုပ်ကြသွားကြဖို့လိုပါပါလားမှန်ပါတယ်ကျွန်တော်တို့အခုစပြီလာတဲ့အချိန်ခါမှာကတော့ဒီမော်ဒယ်ဒီကျင့်စဉ်ကိုအခုမှစပြီလောက်ရတာဖြစ်တဲ့အတွက်အမျိုးမျိုးအပြေအပုံပုံသောပြဿနာတွေဆုံးရမှာဖြစ်ပါတယ်အဲ့တော့ရောမလို့လုံးမနေတဲ့အချိန်ခါမျိုးမှလည်းပဲကျွန်တော်တို့ဒီဟာကျွန်တော်တို့လုံးစရာရှိတာနဲ့ပတ်သက်တဲ့အလုပ်ကိုစီလုံးညီညွတ်မှုနဲ့လောက်ကဲသွားဖို့ပဲကျွန်တော်လေးလေးနဲ့ပြောချင်တာဖြစ်ပါတယ
်ဒီတော့တွင်ပါတီဗဟိုအလုံးမှုဆောင်အတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်ကသူတဦးတည်းဆုံးဖြတ်ချက်နဲ့ပါတီအမာခံတချို့ကိုထုတ်ပယ်ခဲ့တဲ့လုပ်ရက်အပေါ်မှာအငင်းပွားစရာဖြစ်ခဲ့တဲ့အတွက်ပါတီတွင်ကြားနာစစ်ဆေးမှုတွေပြုလုပ်နေခြင်းလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အာဏာရပါတီကြီးအတွင်းဥဆောင်မှုအပိုင်းအားနည်းချက်တွေရှိနေတယ်လို့ထောက်ပြနေသူတွေလည်းရှိပါတယ်ဒါနဲ့ပတ်သက်လို့မြမနိုင်ငံရေးလေလာတုံးတက်နေသူသတင်းစာဆရာဦးစီသူအောင်မြင့်ရဲ့အမြင်ကတော့
ဒီထုတ်ပယ်မှုကပါတီရဲ့ဖွဲ့စည်းပုံစီမင်းစည်းကမ်းနဲ့အညီလုပ်ခဲ့မယ်ဆိုရင်တော့ဟိုဘာမှအထွတ်အထိပ်ပြောစရာမရှိပါဘူးအဲ့ဒါနဲ့ကန့်ညီမညီစီစစ်လိုက်တယ်ဆိုရင်ဒါပြီးသွားတာပဲဒါပေမဲ့အခုကြားတဲ့ခါကျတော့အဲ့ဒီပုံစံမျိုးမတွေ့ရတဲ့ခါကျတော့အပြင်တရားရုံးမှာစစ်တယ်လို့ပဲဟိုတရားလိုနဲ့တရားပြိုင်နဲ့စစ်တဲ့ပုံစံမျိုးတွေတွေ့နေရတယ်ဒါကပါဘူးပြတယ်လဲဆိုရင်NLD ပါတီထဲမှာဒီပါတီစီမင်းစည်းကမ်းနဲ့အညီလောက်ကင်ဆောင်ရွက်မှုတွေအားနည်းနေတာကိုပြတာပေါ့ဒီဟာတော့ပြပြန်ရလိမ့်မယ်လို့ထင်ပါတယ
်မင်းကလွတ်တော်အမတ်တွေနဲ့တွေ့ဆုံပွဲမှာလဲ2019ဧပြီလ1ရက်နေ့မှာကျင်းပမဲ့ဂျာဖြက်ရွေးကောက်ပွဲမှာ NLD အပြတ်အသတ်အနိုင်ရရှိရေးပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကညွှန်ကြားထားကြောင်းဦးတင်ဦးကပြောပါတယ
်ကျွန်တော်တို့ကောင်းဆောင်ဟာပြောခဲ့စီဆိုခဲ့စီဒါပေမဲ့ပြောရင်ဆိုရင်တကယ်ဖြစ်အောင်လုပ်တယ်။ဂျာပြရုပ်ကဝဲမှာလည်းအခုပြောပြပြီအကုန်လုံးရအောင်လုပ်ရမယ်လို့ပြောထားတာပဲ။ဒါတော့ကျွန်တော်အကုန်လုံးရအောင်ကြိုးစားဖို့လိုလာတာ။အကုန်လုံးရအောင်လုပ်မယ်ဆိုခဲ့လို့ရှိရင်လည်းပဲကျွန်တော်တို့ကစီးလုံးညီညွတ်မှုကိုပြနိုင်မှပြည်သူတို့ဟာယုံကြည်မှဖြစ်ပါတယ
်။လက်ရှိမြမနိုင်ငံရေးနယ်ပယ်မှာလည်း NLD ပါတီကိုရှင်ပြိုင်နိုင်တဲ့ နိုင်ငံရေးပါတီမပေါ်ပေါက်သေးတဲ့အတွက်အခုလာမယ့်ဂျားဖြဲရွေးကောက်ပွဲမှာလည်း NLD ပဲအပြတ်အသတ်အနိုင်ရမှာဖြစ်ကြောင်းဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်။ဒီ NLD အနေနဲ့ကလူအောက်ခြေပြည်သူလူထုတွေကြားထဲမှာတော့အားမလို့အားမရဖြစ်တာတွေမဲပေးခဲ့မိတာအဲငါတို့များတော့ဒါမာသလာပါညာပြောဆိုမှုတွေရှိနေပေမဲ့လောဆယ်မှာတော့အပြိုင်အခြားပါတီတခုကတော့အဲ့လိုမျိုးဟိုမတွေ့သေးတဲ့ခါကျတော့အဲ့ဒီနေရာကိုအစားဝင်ပြီးတော့မှဟိုယူပြီးတော့အနိုင်ရသွားမယ်ဆိုတော့ပါတီကြီးမျိုးကတော့လောလောဆယ်ချင်ပြီးတော့မတွေ့မိသေးပါဘူး
။ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရပြည်သူ့လွှတ်တော်မှာ9နေရာ၊အမျိုးသားလွှတ်တော်မှာ3နေရာ၊ပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာ6နေရာ၊စုစုပေါင်း18နေရာနဲ့ရှမ်းပြည်တောင်ပိုင်းညောင်ရွှေမဲဆန္ဒနယ်မှာလွှတ်တော်ကိုယ်စားလှယ်တဦးတည်ဆုံခဲ့တဲ့အတွက်သူ့နေရာအတွက်ပါအစားထိုးရွေးချယ်မှာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ကြတာပရင်းနေနေခင်တင်ကျွန်တော်ကြတာပရင်းနေနေခင်အစီအစဉ်လေးကိုဆက်လက်နားဆင်နေတာပါရှင် NDAA ရဲ့မိုင်းလာဒေတာမှာ UWSA ဝတ်တပ်ဖွဲ့တွေဆက်လက်ရှိနေပေမဲ့နှစ်ဖက်အဖွဲ့ခေါင်းဆောင်တွေကြားကြည်ကြည်လည်လည်ညှိနှိုင်းဆွေးနွေးထားပြီးပြီဖြစ်တယ်လို့ဝမိုင်းလာဒေတာအရေးလေ့လာသူတဦးက VOA ကိုပြောပါတယ်ဒါပေမဲ့လည်းနှစ်ဖက်တပ်ဖွဲ့တွေထိတ်တိုက်ရင်ဆိုင်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်တဲ့တမူးတချို့ကတော့အရေးယူထားတယ်လို့ဆိုပါတယ်မြမတက်မတော်အနေနဲ့ဝတ်တက်ဖွဲ့ရိဆုတ်ခွာဖို့တရားဝင်အကြောင်းကြားထားတာမျိုးမရှိတာကြောင့်အခြေအနေတွေကိုသက်ဆိုင်သူတွေအားလုံးကထိန်းထိန်းသိမ်းသိမ်းကင်တွယ်နိုင်လိမ့်မယ်ဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။ကိုအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်ရှင်
။မိုင်းလာရဲ့ရှင်ရံစခန်းနေပေါ့ဗျာ။ဒါပင်ချောင်းဘေးကကျိုင်းတဝန်းနေမိုင်းလာကိုလာတဲ့လမ်းမှာရှိနေတဲ့စခန်းတွေကိုဝတ်တက်ဖွဲ့ကတာဝန်ယူထားပါတယ်။ဒါပေမဲ့အဲ့ဒီတာဝန်ယူတဲ့ဖြစ်စဉ်အတွင်းမှာဖြစ်လာတဲ့ကိစ္စရင်းနဲ့ပတ်သက်လို့တော့တပ်မှုတွေကိုအခုကနှစ်ဖက်ကလူကြီးတွေကနေပြီးတော့ဒါသူတို့လှုပ်ဆောင်နေဆော်ရဲမှုဟာမာယွန်ကျန်းတန်းနေဆိုပြီးတော့သူအရေးယူလိုက်ပါတယ်ပြီးတော့လူကြီးတွေအချင်းချင်းပေါ့ဗျာတော့ဥက္ကရာပေါ့ချန်းနဲ့ဥက္ကရာဦးဆိုင်လင်းတို့အကြမ်းတွေမှာညှိနှိုင်းပြီးတော့အုပ်ချုပ်ရေးကိစ္စရင်းနဲ့ပတ်သက်တဲ့ကိစ္စမှာမူလအတိုင်းပဲမုံလားဒေတာအုပ်ချုပ်ရေးဖွဲ့ရပဲဆက်လက်ပြီးအုပ်ချုပ်နေတယ်ဒါပေမဲ့ဒီဝါဖွဲ့ကယူထားတဲ့ရှေ့တန်းစစ်စခန်းတွေမှာတော့ဝါဖွဲ့ရပဲဆက်လက်တာဝန်ယူထားတယ်လို့ကြားသိရပါတယ်
ဒီဝါတက်တွေပေါ့လေ24ရက်နေ့နောက်ဆုံးထားပြီးတော့စုပ်ပေးဖို့ဆိုပြီးတော့ဒီတက်မရဘက်ကတောင်းဆိုထားတယ်လို့ကျွန်တော်တို့ကြားသိရပါတယ်ဒါပေမဲ့လည်းအခုချိန်ထိဝါတက်တွေကအဲ့ဒီမှာဆက်ရှိနေသေးတယ်ဆိုတော့ရှေ့ဆက်ပြီးတော့ဘလို့အလားအလာတွေဖြစ်လာလိမ့်မယ်လို့ဟိုခံမှန်းမိပါလေခင်ဗ
ျတတိယဒေသတိုင်းကတိုင်းမူကအဲ့ဒီလိုတောင်းဆိုတယ်ဆိုတဲ့စကားတက်မရနဲ့ဆိုင်တဲ့မီဒီယာတွေမှာလည်းကြားဝင်ဖော်ထုတ်ကြတယ်မတွေ့ရဘူးတက်မရကဒါကိုမှန်ကြောင်းလဲပြောဆိုတာလည်းမတွေ့ရဘူးအဲ့ဒါကိုတကယ်တမ်းပြောတာကတော့ဒီမိုင်းလာအဖွဲ့ကအတွေ့အမှုကရှင်းပြတဲ့အထက်မှာဖြစ်တယ်အဲ့တော့ပြောချင်တဲ့ကိစ္စကတော့အဲ့ဒါတမတော်ကရောတကယ်တမ်းအဲ့ဒီသဘောထားနဲ့အဲ့လိုထုတ်ပြန်ချက်တောင်းဆိုချက်ရှိသွားဆိုဟိုအခိုင်အမာကျွန်တော်တို့အနေနဲ့မပြောနိုင်ပါဘူးတကယ်လို့ဟိုဒီမှာရှိနေဝတ်တပ်ဖွဲ့တွေတတ်မှတ်ထားတဲ့အချိန်တွေမဆုတ်လို့စီးရအေးအေးယူမယ်ဆိုရင်လည်းမိကိုကြွက်လျှောက်ဖြစ်လာမယ်စီဘရီခါရီကအတော်လေးကိုပြင်းထန်လာနိုင်တဲ့အနေအထားတွေရှိပါတယ
်အစိုးရအနေနဲ့ရောတက်မရောအနေနဲ့ရောပေါ့လေအခုနလိုဒီမိုင်းလာဝအရေးကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ပုံစံမျိုးနဲ့ဟိုကင်တွေစီစဉ်တာပါလဲ
မိုင်းလာအဖွဲ့နဲ့ UWSA အဖွဲ့ဟိုကြားထဲမှာဖြစ်တဲ့ကိစ္စဖြစ်တယ်နောက်ဒီဒီအဖွဲ့တစ်ဖွဲ့လုံးကလည်းပင်လုံညီလာခံနဲ့ဒေါ်ဆန်းစုကြည်ရဲ့ညဉ့်ညာရေးဥဆောင်မှုနောက်ကိုသူတို့လိုက်ပါဖို့သဘောထားရှိကြတယ်ဆိုကြတဲ့အခါကျတော့ဒီကိစ္စကိုစီရအေးယူတာတဲ့NRCP အနေနဲ့ဒီကိစ္စကိုတစ်ဖက်ညှိနှိုင်းဖြေရှင်းပေးတာဟာပို့ပြီးတော့အကျိုးတရားမှုကောင်းလိမ့်မယ်ဆိုတဲ့အမြင်တွေရှိနေပါလေခင်ဗျာ
နှစ်ဖက်ကောင်းဆောင်နေကြတဲ့မှာလည်းပဲအခြေအနေကိုဘယ်လိုထင်းထင်းထင်းထင်းလှုပ်သွားမလဲဆိုတော့ညှိနှိုင်းပြီးပြီဆိုတဲ့အခါကျတော့ဟိုဒါကဟိုရေတို့အတွက်ပဲလားရေရှည်မှာရောဘယ်လိုပုံစံမျိုးဆက်သွားဖို့အစီအစဉ်ရှိနိုင်ပါလဲခင်ဗျာ
USA နဲ့မူလာဖွဲ့ရဲ့အနေအထားကရေရှည်လဲဒီတိုင်းပဲသွားမယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ရေရှည်လဲဒီတိုင်းပဲနေခဲ့တာကိုဘာကပါကိုတွန်းလှန်ခဲ့တဲ့အချိန်တုန်းကလည်းတို့ဟာပူပေါင်းဆောင်ရွက်ခဲ့တယ်။တို့နိုင်ငံရေးသဘောထားနဲ့ policy လမ်းစဉ်တွေစီးပွားရေးမူဝါဒတွေလည်းအတူချမှတ်ပြီးတော့လှုပ်ဆောင်ခဲ့ကြတယ်။အဲအဲ့ဒီထဲမှာမှ2009ခုနှစ်ကလို့ဆိုးရွားကနေပြီးတော့ဘဝနဲ့မိုင်းလာဖွဲ့ကို BGF လို့ခုကိစ္စကိုသဘောမတူတဲ့အခါအဲ့လိုစီးတင်းမှမှုတခြင်းဖြစ်ခဲ့တော့ကလည်းဘဝဖွဲ့ကအခုတို့ဝင်ရောက်ပြီးနေရာယူထားနေဆိုတဲ့ခြေရန်စခန်းတွေကိုသူအဲ့ဒီကဝင်ပြီးတော့နေရာယူပေးခဲ့တဲ့အစင်လာရှိပါတယ်။နော်အဲ့တော့ဒီနေ့ကလာလဲစီးရသူတို့တစုံတရာသူတို့အနေနဲ့စိုးရိမ်တော့ကဖြစ်စရာအတောင်းချက်လက်တွေရှိတဲ့အောက်မှာ ဒီလိုဝင်ရောက်နေရယူမှုတွေဖြစ်လာတယ်လို့အခက်ခတ်တဲ့သူတွေကသုံးသပ်ကြတာလည်းရှိပါတယ်ခင
်ဗျ။ဒီမှာဒီဝင်တည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသက်အန္တရာယ်ကာကွယ်ဖို့အတွက်လုံခြုံမှုဆိုင်ရာလှုပ်ထုံးလုပ်နည်းစီကံသတ်မှတ်ချက်တွေအာမခံထားရှိတဲ့စနစ်တွေလိုက်နာမှုအားနည်းနေတာတွေကြောင့်ခီးသွွားပြည်သူတွေနစ်နာဆုံးရှုံးမှုတချို့နဲ့ရင်ဆိုင်နေရတာတွေ့ရပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဟာနိုင်ငံဖွံ့ဖြိုးမှုအတွက်အဓိကကြတာကြောင့်အားနည်းချက်တွေကိုဘယ်လိုပြုပြင်ကြမလဲ။ဝန်ဆောင်မှုပေးသူတွေနဲ့ခီးသွွားပြည်သူတွေအကြားတဟဇာတာဖြစ်အောင်ဘယ်လိုအချက်တွေကိုလိုက်နာကြဖို့လိုပါသလဲ။စတာတွေကိုကျွမ်းကျင်သူတွေကိုဖိတ်ကြားပြီးဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းကြကြတယ်ဆိုရင်တော့email လိပ်စာ burmese@voanews.com ကိုဖြစ်စေ telephone number 1-232-382-5554ကိုဖြစ်စေထိုတွင်ကြောင်းကြားထားနိုင်ပါသည
်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြရမယ်ဆိုရင်အီရတ်နိုင်ငံမှာ IS စစ်သွေးကြွားရီခြေကုပ်စခန်းဖြစ်တဲ့မူဆိုးမြို့ကိုတိမ့်ပိုက်ဖို့ American အပါအဝင်ပြပအင်အားစုတွေကြောထောက်နောက်ခံပြုထားတဲ့အီရတ်စစ်တပ်တွေဟာအရှိန်အဟုန်နဲ့ချီတက်နေပါဗျ။ IS တို့လက်အောက်နှစ်နှစ်ကြာကြောက်ခဲ့တဲ့အဲ့ဒီမြို့လွတ်မြောက်ပြီးမှ IS အစိုးရတို့ရဲ့ဌာနချုပ်ဖြစ်တဲ့ Syria နိုင်ငံ Raqqa မြို့ကိုလည်းပြစ်မှတ်ထားချီတက်ကြမှာဖြစ်ပါတယ်။ VOA သတင်းတောက် Zelotico Hope ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင်။
နိုင်ငံကတပ်ဖွဲ့တွေနဲ့ဒေသခံတပ်တွေရဲ့အဆက်မပြတ်ထိုးစစ်ဆင်တိုက်ခိုက်မှုတွေကြား ISIS စစ်သွေးကြော်တွေဟာသူတို့အခိုင်အမာတပ်ဆွဲထားတဲ့နေရာတွေတပ်ဖွဲ့ဝင်တွေနဲ့ဝင်ငွေရပောက်လမ်းတွေလက်လို့ဆုံရှုံခဲ့ရပါတယ်။ဒါပေမဲ့လည်းမိုဆူးမြို့ကိုဆက်ထိန်ဖို့စစ်သွေးကြော်တွေကြကုတ်ကြခဲကာကွယ်ခဲ့ရတယ်လို့ဒေသခံတွေကြောက်ရွံ့အောင်ချိန်ချောက်တဲ့နေကိုလည်းလက်နက်တစ်ခုအဖြစ်အသုံးချနေတဲ့အကြောင်းကုလသမဂ္ဂလူအခွင့်အရေးဆိုင်ရာပြောရေးဆိုခွင့်ရှိသူ Rupert Coville ကအခုလိုပြောပါရယ
် Human rights staff in Iraq have been informed that
ISIS ရှိတဲ့လူအခွင့်အရေးရာဝန်ထမ်းတွေရဲ့အကြောင်းကြားချက်အရ Safina ဆိုတဲ့ရွာမှာ ISIS တွေကအရက်သား15ယောက်ကိုတတ်လိုက်တယ်လို့သိရပါတယ်။မူဆိုးမြို့ရဲ့တောင်ဘက်55ကီလိုမီတာလောက်အကွာမှာပါတပ်ပစ်ထားတဲ့အလောင်းတွေဟာမြေထဲမှာမျောနေပါတယ်တခြားဒေသခံတွေကိုကြောက်အောင်ချင်းချောက်ထားတာပါအောက်တိုဘာလ19ရက်နေ့တုန်းကလည်းအဲ့ဒီရွာမှာပဲအရက်သား6ယောက်ကိုကြိုးတုပ်ပြီးရွာထဲမှာကားနဲ့ဒီရိုတိုက်ဆွဲပြခဲ့ပါသေးတယ
်မိုဆိုးမြို့ကိုလက်လွတ်လိုက်ရတာဟာ IS အတွက်အကြီးအကျယ်ထိခိုက်စေတဲ့ဆုံးရှုံးမှုတစ်ခုဖြစ်ပါတယ်ဒါပေမဲ့သူတို့အဖွဲ့ရက်ဒီရိတ်ကိုအဆုံးဖြတ်ပေးလိုက်တဲ့အထိတော့မဟုတ်ဘူးလို့ ISIS အကြောင်းစာအုပ်ရေးသားသူ Joby Warrix ကပြောပါတယ်
This the idea is going to be with us for a long time.
ဒီအစိုးရအတွေးကောကအချိန်ကြာကြီးဆက်ရှိနေဦးမယ်။ ISIS ကိုတိုက်ဖို့ဆိုတာနောက်နှစ်ပေါင်းများစွာကြာအောင်ပါပဲလို့ပြောရပါလိမ့်မယ
်။ ISIS အဖွဲ့ကောင်းထောင်လာခဲ့တာဟာ American တွေ Iraq ကိုကျူးကျော်သိမ်းပိုက်ခဲ့တာကစခဲ့တာဆိုပြီးတော့လဲ Joby Warrix ကအပြစ်ဖို့ပါတယ
်။ We'd kept our focus on Al-Qaeda.
ကျွန်တော်တို့က Al-Qaeda အဖွဲ့ကိုအဓိကဦးတည်ပြင်မှတ်ထားမယ်။ Saddam Hussein ရှိရဲ့နောက်ပိုင်းဆက်ပြီးလိုက်တိုက်တာမျိုးမလုပ်တော့ဘူးဆိုရင်တမိုင်းကြောင်းကတမျိုးပြောင်းသွားမယ်လို့ကျွန်တော်ထင်တယ်။ဒီကြံသူအစ်စ်တွေပေါ်လာပြီးစက်တိုက်စရာလည်းအကြောင်းမရှိပါဘူ
း ISIS အဖွဲ့ကြောင့်အကြမ်းဖက်မှုဆိုတဲ့အတွေ့အခေါ်ပေါ်မှာလူတွေရဲ့အတိတ်ပဲဖွင့်ဆိုပုံတွေလည်းပြောင်းလဲလာခဲ့တယ်လို့ Joby Warrix ကဆိုပါတယ
် I think that IS has
Al-Qaeda အကြမ်းဖက်အဖွဲ့နေရာမှာ IS အဖွဲ့ကအစားထိုးချင်းချောက်လာပါတယ်များလက်ခံထားတဲ့ရင်းကျေးမှုအရာရောသတင်းဌာနတွေမှာဖော်ပြတဲ့အချက်အရာရော IS အဖွဲ့နဲ့ပတ်သက်လို့တရားသေးသတ်မှတ်ထားတာကအရင် Al-Qaeda အဖွဲ့မလုပ်ခဲ့ဘူးတဲ့ရက်စက်မှုမျိုးတွေကိုသူတို့လှုပ်ဆောင်နေဆိုတာမျိုးပါခေါက်ဖြတ်တက်တာမျိုးနေ့စဉ်ကျူးလွန်နေတဲ့ရက်စက်မှုမျိုးတွေကိုကြီးပြီး American ပြည်သူတွေရဲ့စိတ်ထဲမှာလည်း Al-Qaeda အဖွဲ့မလုပ်နိုင်တာတွေကိုလုံနေတဲ့အဖွဲ့လို့တဖြည်းဖြည်းမြင်လာကြပါတယ်
ISIS စစ်သွေးကြော်တွေနဲ့ပေါင်းမယ်ဆိုပြီးထောင်နဲ့ချီတဲ့သူတွေအရှိအလေပိုင်းကိုသွားခဲ့ကြပါတယ်အခု ISIS အခြေဆိုင် Islamic နိုင်ငံတော်ဆိုရက်အခိုင်အမာနေရာတွေကျဆုံးတော့မယ်ဆိုရင်သူတို့တွေကိုယ်နေရနိုင်ငံတွေကိုပြန်လာကြမှာပါအဲ့ဒီပြန်လာမဲ့သူတွေထက်ကအကြမ်းဖက်မှုရီမန်းချက်တွေကိုစွန့်လွတ်လိုက်တဲ့သူတွေကိုခွဲထုတ်ပြီး Jihad ဘာသာရေးကောင်းဆောင်တွေရဲ့အကြမ်းဖက်ဝါဒကိုဆက်ပြီးလက်ခံယုံကြည်ထားသူတွေကိုတံပြန်စီယုံသိမ်းသွင်းနိုင်အောင်အာဏာပိုင်တွေကကောင်းကောင်းအသုံးချနိုင်မယ်လို့မြင်တဲ့အကြောင်း Joby Warrix ကပြောဆိုသွားပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 32 40ရုကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
ဝါရဲ့အနေထားကလည်းတရားကိုမှရခိုင်ဗုဒ္ဓဘာသာ340တရားကောင်းပဲအင်ဂျီက
ဒါကတော့ဘူးတိတောင်မောင်တော်လုံကြုံရေးနဲ့ပတ်သက်လို့သုံးသက်ဆွေးနွေးတင်ပြထားတဲ့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာအပြည့်အစုံနှားဆင်ကြမှာပါရှင်။ဒါအပြင်သူယုံကြည်ရာကဏ္ဍမှာဒီတစ်ပတ်ဘသူများပါဝင်ပြောဆိုထားလဲဆိုတာလည်းစောင့်မျှော်နှားဆင်ကြပါရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်မနနာချမ်းကကောက်နှုတ်ပြောပြမှာပါရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲမှာလုပ်ငန်းတွေလုတ်ကန်ရတဲ့အခြေအနေတွေတိုးတက်လာတယ်လို့ကမ္ဘာပံရဲ့နှစ်စဉ်ထုတ်ပြန်နေကြအစိုးရခန်းစာမှာပြောကြားလိုက်တဲ့အကြောင်းမြစ်စိမသတင်းဌာနရဲ့ရေးသားချက်ကိုဥစွာတင်ပြချင်ပါတယ်။ကမ္ဘာပံရဲ့ Doing Business 2017 Equal Opportunity for All ဆိုတဲ့အစိုးရခန်းစာထဲမှာအရှေ့အာရှနဲ့ပစိဖိတ်ဒေသကစီးပွားရေးလုပ်ငန်း25ခုတည်းကသုံးပုံနှစ်ပုံလောက်ဟာလုပ်ငန်းလုတ်ကန်ရလွယ်ကူစေဖို့အတွက်မိနစ်ကပြုပြင်ပြောင်းလဲမှု45ခုကိုလုပ်ဆောင်ခဲ့ပြီးဒီမတိုင်ခင်နှစ်ကဆိုရင်ပြုပြင်ပြောင်းလဲမှု28ခုလောက်ပဲလုပ်ဆောင်ခဲ့တာကိုလည်းနှိုင်းယှဉ်ပြသခဲ့ပါတယ်။ကမ္ဘာတဝန်းစီးပွားရေးလုတ်ကန်လို့ကောင်းတဲ့နိုင်ငံတွေကိုအစင်လိုက်စည်ရင်းထုတ်ပြန်ရမှာထိတ်ဆုံး10နိုင်ငံထဲအရှေ့အာရှနဲ့ပစိဖိတ်ဒေသက၄နိုင်ငံပါဝင်ပြီးနယူးဇီလန်ကနံပါတ်1စင်ကာပူကနံပါတ်2ဟောင်ကောင်ကနံပါတ်4နဲ့တောင်ကိုရီးယားကနံပါတ်5နေရာမှာရရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်လည်းကမ္ဘာတဝန်း190ရှိတဲ့အထက်မှာမြန်မာနိုင်ငံကအဆင့်190မှာရှိပြီးတော့ဒါဟာမနစ်က191နေရာမှာရှိခဲ့တာထက်တဆင့်တိုးတက်လာတာဖြစ်ပါတယ်စီးပွားရေးလောက်အောင်မှာအကန့်အသတ်ဖြစ်နေတာတွေကိုဖယ်ရှားတာတွေတွေ့ရပါမယ်ရန်ကုန်စိတ်ကမ်းမှာကြန့်ကြာမှုတွေလိုအာဏာချက်တွေကိုလည်းကမ္ဘာပံရဲ့အစီရင်ခံစာမှာထောက်ပြထားတာပါဒီနှစ်ကမ္ဘာပံရဲ့အစီရင်ခံစာထဲမှာတော့ပထမဆုံးအချိန်ထူးထူးခြားခြားထည့်သွင်းလေ့လာထားတဲ့ကြားမဒန်းတူညီမျှမှုအပိုင်းမှာတော့မြန်မာနိုင်ငံဟာကျန်နိုင်ငံတွေနဲ့မတူဘဲအတားအဆီးတွေမရှိတာတွေ့ရတဲ့အကြောင်းညီကုန်းချုပ်ဖော်ပြထားတဲ့စောင်းမအိုတော့ newsima.com မှာဖတ်ရှုနိုင်ပါတယ်ရှင်ဒီမိုကရေစီအတွင်းကူးပြောင်းနေတဲ့မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကထိတွေ့ဆက်ဆံမှုဟာအောင်မြင်မှုမရှိဘူးလို့မတတ်မှတ်နိုင်တဲ့အကြောင်းကိုတော့အိန္ဒိယနိုင်ငံထုတ် Statesman's သတင်းစာအယ်ဒီတာအဘော်ကရေးသားထားပါဗျ။ဒီလိုပြောနိုင်တာဟာလည်းနှစ်နိုင်ငံကြားစီးပွားရေးအရတိုးမြင့်မှုအတွက်သာမကမကြသေးခင်ကဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့ဆွေးနွေးမှုတွေဟာလည်းအရေးပါခဲ့တယ်ဆိုတာကိုထောက်ပြထားတာပါ။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်ထုတ်ပြန်ခဲ့တဲ့ပူတွဲကြေညာချက်မှာတော့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုအပြန်အလှန်လေးစားဖို့အကြမ်းဖက်ဝါဒနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုလည်းထည့်သွင်းဖော်ပြခဲ့ပါတယ်။ဒီလိုပဲနှစ်နိုင်ငံကြားနယ်စပ်လုံခြုံရေးအတွက်ပူးပေါင်းညှိနှိုင်းဆောင်ရွက်ဖို့ကတိကဝတ်ပေးခဲ့တာဟာလည်းအထူးအရေးပါခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်အိန္ဒိယချင်းနိုင်ငံတွေရဲ့လုံခြုံရေးဟာနှစ်နိုင်ငံစလုံးရဲ့အပြန်အလှန်အကျိုးစီးပွားကိစ္စတစ်ခုဖြစ်တယ်ဆိုတာကိုအလေးပေးဆောင်ရွက်နိုင်ခဲ့တာဟာလည်းချီးကျူးရမယ့်ကိစ္စဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒီမိုကရေစီရဲ့အပြင်ထိလွယ်ရှာလွယ်နေဆက်ရေးရာကိစ္စတွေမြန်မာနိုင်ငံနဲ့နေဆက်ကမတူမညီဖြစ်နေတဲ့နာဂဒေသတွေလိုနှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စမျိုးတွေလိုပဲစီးပွားရေးအရာပူးပေါင်းဆောင်ရွက်မယ့်အစီအစဉ်တွေဟာလည်းဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်မှာအရေးပါခဲ့တာဖြစ်ပါတယ်။ဘဏ်လုပ်ငန်းတွေစွန့်ရင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်တွေရရှိခဲ့တာဟာလည်းအနာဂတ်ပူးပေါင်းဆောင်ရွက်ရေးမှာနက်ဆိုင်တဲ့ထိတွေ့ဆက်ဆံမှုတွေပေါ်ပေါက်လာမယ်လို့မျှော်လင့်ရပါတယ်။အထူးသဖြင့်ကတော့ရေနံနဲ့သဘာဝတန်ငွေစိုက်ပျိုးရေးဖွံ့ဖြိုးမြဲစွန့်ရင်ကျန်းမာရေးစောင့်ရှောက်မှုစတဲ့ကဏ္ဍတွေမှာနှီးပညာအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာလူမှုအတွက်လက်တွေ့အကျိုးကျေးဇူးခံစားရမယ်သဘောတူညီချက်တွေဖြစ်လာလိမ့်မယ်လို့လည်းရေးပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီတကြောပြန်ပေါ်ပေါက်လာတော့မယ့်အချိန်မှာနှစ်နိုင်ငံဆက်ဆံရေးတွေတိုးမြင့်နိုင်ရေးဟာအရေးကြီးတယ်လို့ ဆယ်စုနှစ်တွေနဲ့ချီမတည်ငြိမ်မှုတွေဖိနှိပ်မှုတွေကြုံခဲ့ရတဲ့အိန္ဒိချင်းမြန်မာနိုင်ငံမှာခိုင်မာတဲ့အစိုးရတရပေါ်ပေါက်လာအောင်ပံ့ပိုးကူညီဖို့လိုအပ်ကြောင်းကိုလည်းရေးသားထောက်ပြထားတဲ့အယ်ဒီတာအဘော်တို့ thestatesman.com မှာဖတ်ရှုနိုင်ပါတယ်ရှင်
မနန္ဒာချမ်းပါရှင်အခုနားဆင်ကြရတဲ့ကမ္ဘာစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုတောက်ကြနေညနေခင်း VOA မြန်မာရုပ်သံအစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ်နော်အခုတော့ဥကြော်ဇန်သားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီဘူတီတောင်မောင်းတော်လုံကြုံရေးစိတ်ချမလုံကြုံရေးစိတ်မချရတဲ့အတွက်ဒေသခံရခိုင်လူမျိုးတွေနေရက်စွန့်ခွာထွက်ပြေးနေကြရတဲ့အခုချိန်ခါမှာလူမှုအနေနဲ့စစ်တပ်ကိုပိုးပြီးအားကိုးလိုကြတယ်အားကိုးလိုကြတယ်လို့အမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးရေးတောင်ကပြောကြားလိုက်ပါတယ်အခုလိုဥကြော်ဇန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုကျမတို့မထုတ်လွှင့်ခင်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရမှာပါဒေါ်လှလှတန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့မြတ်တွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hit tira ရိုက်တာ the theGROUND ground the ground ကတော့မြေကြီး RUNNING running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခူလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစတုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဦးဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘာမလုပ်နေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူဦးနေအသုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူတွေကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတက်တဲ့လူမျိုးဖြစ်ပါတယ်တင်နန်တွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြရအောင်
။ We need someone who can hit the ground running, a person who needs no training.
စမစာရှိတဲ့အသုံးတက်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကင်နိုင်စမ်းရှိတယ်လို့ပြောမလဲ?
Hit the ground running.
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်။
ဒေါ်လာလာတန်ရဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်။အခုတော့ဥကြော်စန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုဆက်ပြီးတော့နားဆင်ရမှာပ
ါ။ဒီလွာတွေကပြန်ပြဲပြီးတော့ဖြစ်နေတယ်။လွာရဲ့အနေထားကလည်းတရွာကိုမှရခိုင်ပြည်ပေါ်တာပါပါ၃၄၀တရွာကောက်ပဲအင်ဂျီကရှိတယ်။အနည်းနာပေါင်းရင်ဒီမှာကဒေဂရီတိလာ2,300ဒီလိုအနေထားရှိတဲ့အခါကျတော့ကျွန်တော်ရေကတော့ဆွေးရတာကားပါလေဒါကြောင့်ဒီစကန်ချင်းရွာကိုပြောင်းတဲ့မာရီကပြောင်းပေါင်းတော့ကိုပြောင်းတဲ့လူတွေကပြောင်းမုံတော့ရဲ့ဆက်စစ်တွေကိုပြောင်းတဲ့လူတွေပြောင်းဒီလိုပြောင်းလာကြတာကိုတွေ့ရပါတယ
်ဆိုတော့ဒီတာဝန်ရှိတဲ့အပိုင်းကပြည့်တဲ့လုံခြုံရေးဟောသူတို့ကျင့်တဲ့အားရပါသလားဒါထက်ပိုလို့ဖို့လူတွေလို့များသူတို့ထင်နေကြလားဘယ်လိုသဘောရပါလဲခင်ဗျာ
အမှန်ကတော့အရင်ရင်ကြည့်ခဲ့တဲ့အခါဒီသူစေဟိုလက်နဲ့ပြန်ဆင်ပေးဖို့ခဏနေပေးဖို့ပေါင်းစုခဲ့တယ်။ဒါနဲ့ဒါတွေကပြစ်မလာဘူး။ပြစ်မလာတဲ့အခါကျတော့ရေစကန်းသားပါလဲပဲဒီခေတ်ကဆိုရင်လူရင်ကလက်နဲ့တင်ရကလည်းနည်းပါလေ။တခုတော့လောလောဆယ်မှာတမရုံကတင်ရပြေးပြီးလုံလုံရေးကိုဆောင်ရွက်နေတယ်ဆိုပေမဲ့နေနေကဖြစ်တယ်။ဘာလုံးကိုလက်ဆောက်အောင်ကောက်ခွေပေးဖို့မလွယ်တဲ့အကြောင်းဒီလိုလာတွေကိုကြောင်းတယ်။ဝန်ထမ်းတွေကြောင်းဆရာဆရာမင်းများကိုလည်းပြန်ပြီးတော့ဒီကောင်ကိုလုံလုံတဲ့နေရာကိုပို့ထည့်ထားတယ်ရှိတယ်။ဒါကြောင့်ဒေသခံများကပုံပြီးဆွေးနေမလုံလုံဘူးလို့ခံစားရပါတယ
်ဆိုတော့အခြေအနေပုံမှန်ဖြစ်ဖို့ဒေသခံတွေစိတ်ချအောင်နေနိုင်မဲ့အခြေအနေကတော့အတော်လှန်ဝေးသေးတယ်လို့ဆိုရမှာခင်ဗျာ
ဟုတ်ပါတယ်ဒီအခြေအနေနဲ့ကတော့ဒေသခံတွေကိုယ်ရောကိုယ်ရောကိုယ့်ရဲ့ဒေသမှာပြည်တည်ပြီးတော့နေနိုင်မဲ့အနေအထားကတော့ခုအလံဝေးပါတယ်အထူးကတော့လုံလုံရေးပါပဲ
အဲ့လိုပြန်နေနိုင်အောင်တောင်ဝန်ရှိတဲ့သူတွေအနေနဲ့အစိုးရအနေနဲ့ဘယ်လိုများစီစဉ်တယ်လို့ကြားရပါလဲခင်ဗျာပုံမှန်ပြန်ဖြစ်နိုင်တဲ့အထိလို့ဖို့အတွက်အစီအစဉ်ရှိပါလား
လောလောဆယ်ကတော့ နေမျိုးကိုဆက်စည်ကလာနေနဲ့တုံ့ပြန်ရေးကိုတုံ့ပြန်ပြီးတောဆောင်နေတာရှိပါတယ်။ဒါပေမဲ့ရေရှည်အတွက်မှာဒီဒေသမှာတခိုင်တိုင်းရင်းသားများနေနိုင်ဖို့ဆိုရင်ဇွားတွေမှာတကယ်တော့ပြည်သူရှိပြည်သူရဲစခန်းတွေလည်းပဲလည်းနေရောသူငယ်ရောအရှင်ပြည်ဒီတဲ့အရှာလုံးလုံးတဲ့အနေထားမျိုးလုပ်ပြလို့လေ။ဒီလိုမျိုးစက်ဒေသမှာကပြည်နယ်ဘက်ကရောကုန်းတွင်းဘက်ကရောတစ်ပတ်စလုံးကမလုံးလို့ဘူးတစ်ပတ်နိုင်ငံနဲ့အလွယ်တကူဝင်ထွက်နိုင်ဘူး။ဘယ်ကနေပဲလည်းနေရောလူရောအလွယ်တကူတိုက်ဆောင်ဝင်လာပြီးတော့ဂျုံဂျုံရဲကိုဟဲ့လားထိတော့တဲ့ကျန်တဲ့မှုတွေတိုက်ခိုက်မှုတွေအခုတစ်ချိန်မှမဟုတ်တာအရင်လည်းလုပ်ခဲ့တယ်။နောက်တစ်ခုကပြည်နယ်ဘက်ပေါ့ပြည်နယ်ဘက်မှာကကျွန်တော်ကြီးရဆလောက်စကီပင်ကလေးနာပန်းဆက်လေရလားဥရောပပင်လေဘက်ကိုဖက်တဲ့အဝင်ကြရင်ဘာတွေပါလာတယ်လက်နဲ့တွေလူတွေဘလို့ပါလာတယ်ဆိုတာကိုဒီဘက်ကဖက်တာဒီတော့နေဆက်ရဲ့ဂျုံဂျုံကြီးကလည်းကုန်းတွင်းဖက်မှာရောပင်လေဖက်မှာရောနှစ်သက်စလုံးကမလုံးရောဘူးဒါကြောင့်ဤမျိုးစုံနဲ့ဝင်လာတဲ့ဤမျိုးစုံနဲ့အကြံဖက်တာရဲ့ဂျုံဂျုံကြီးကိုဖိပါတဲ့လောက်ရတွေကအစင်မပြတ်ဖြစ်နေတာဖြစ်ပါတယ်
ဟုတ်ကဲ့ဦးသောင်ကနေဆက်တို့တစ်ဖက်နိုင်ငံတွေအကြောင်းပြောတော့ကျွန်တော်အဲ့ဒီကိစ္စကိုလည်းနည်းနည်းမေးချင်ပါတယ်ပထမဆုံးကတော့အဲ့ဒီပြင်ပနိုင်ငံတွေကပြောကပါတယ်ဒီလိုစီးနင်းတိုက်ခိုက်မှုမှာဆူရောပြောခဲ့ပါတယ်နောက်ပိုင်းမှာအဲ့ဒီကိစ္စကလုံးဝအစံတိတ်သွားပါတယ်သူတို့စေချာမှဖော်ထုတ်မယ်ဆိုတော့အခုမစေချာလို့လားဘာကြောင့်တည်ဝင်အစိုးရဘက်ကဖော်ထုတ်တာမရှိသူရခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတည်ဝင်ဘာမှပြောတာဆောင်ရွက်တာကျွန်တော်မကြားပါဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကဒါအတွေ့အကြုံရနိုင်ငံရေးပြဿနာမှုအရာဆိုရင်တပတ်နိုင်ငံမှာအရက်ဆိုစကားနဲ့ရှိတယ်ဆိုတာအရင်ကတာဝန်ယူခဲ့တဲ့ပုဂ္ဂိုလ်တွေရဲ့ပြောပြချက်တွေတပ်ပုံတွေနဲ့တကွကျွန်တော်တို့ရှင်းပြဖို့ပါတယ်နောက်တစ်ခုက ARP စကားနဲ့အနေနဲ့အရက်ဆိုစကားနဲ့ကြောင့်ဆုတ်ခွာလာရတာပြောင်းရတာတွေကိုလည်းပဲကျွန်တော်တို့ရှင်းပြတယ်ဒါကြောင့်တပတ်နိုင်ငံမှာအားရဆိုစကားနဲ့ဈေးနှုန်းကြောင်းနေရှိတယ်ဆိုတာသိကြသိတယ်။နောက်တစ်ခါအကြာကြာတစ်နေ့အရာတပတ်နိုင်ငံမှာအားရဆိုစကားနဲ့မှာဈေးနှုန်းတွေဖတ်တဲ့ပြီးတော့နိုင်ငံရေးဝါးဒီမှာပြန်ပြီးနေတယ်။အခါခွက်ချင်းရဲ့လိုနေလိုသလိုတိုက်ခိုက်ဖို့ပြန်ဖက်ဖို့နေမျိုးကိုစိတ်ပိုက်ဖို့ဒီလိုကြံစီတွေနဲ့လုပ်နေတာဒီကျွန်တော်တို့သတိရပါတယ
်။ဟုတ်ကဲ့အဲ့တော့အဲ့ဒီဟာတွေကိုကျွန်တော်အခုခါမှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တောင်ဝန်ရှိတဲ့နိုင်ငံတော်အစိုးရဖော်ထုတ်ပြီးတော့ဟိုဘက်နိုင်ငံနဲ့ဆွေးနွေးဖြည့်ဆင်းဖို့ကြိုးပမ်းနေပါရဲ့ဆိုတော့ဘာမှမကြားပါဘူးခင်ဗျာအဲ့ဒီလုပ်ငန်းတွေရောရှိပါလားအ
ဲ့တော့ကျွန်တော်တို့သတိတစ်ခုမှတွေ့တာကဒါလည်းဆိုအလံတွေတစိတ်တွေဒီလိုဟာတွေလည်းအထောက်အကူတွေနဲ့တွေ့တယ်လို့ကျွန်တော်သိရတယ်တွေ့တော့ဒါတွေကိုဖော်ထုတ်ခြင်းနဲ့ပြီးတော့နိုင်ငံကစကားပြောဖို့လိုကောင်းလိုနိုင်လို့ထင်ပါတယ
်အခုချိန်ထိတော့မလုပ်သေးဘူးပေါ့နော
်ကျွန်တော်ကတော့ဒီကြားရောက်တယ်မလို့ဘူးမသိတော့ဘူ
းဟုတ်ကဲ့နောက်တစ်ခုကနိုင်ငံတကာကတော့မြန်မာနိုင်ငံတာဝန်ရှိတဲ့လုံခြုံရေးဘိုင်းကလှုပ်ဆောင်ချက်တွေကိုပဲဝေဖန်နေတာတွေ့ရပါတယ်ဟိုဘက်ကလူတွေကိုဒါနိုင်တဲ့စီးနင်းမလို့ဘူးသူတို့အပေါ်မှာလူခွင့်ချိုးဖောက်မှုရှိရဲဘာညာဆိုပြီးတော့အပြင်ကလူတွေကလည်းပဲရေးကြတာလည်းအများကြီးတွေ့ပါတယ်နိုင်ငံတကာကလည်းအဲ့ဒါတွေပဲပြောနေပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကောအခြေအနေဘယ်လိုရှိပါသလဲနိုင်ငံတော်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်ဖို့ရှိပါလဲခင်ဗျာဒီကိစ္စကို
နိုင်ငံတော်ဆွေးနွေးနေတယ်ဘယ်လိုပြောင်းပြန်လဲဆိုတာတော့ကျွန်တော်လည်းထိကျမသိဘူးဒါပေမဲ့ကျွန်တော်အပြင်ပြောမယ်ဆိုရင်ဒီတကံဒီနေတဲ့ကိုနိုင်ငံများသည်ခဲဆက်ဆက်မျိုးစုံအကြောင်းမျိုးစုံနဲ့တောင်းလာကြတယ်တောင်းလာကြတဲ့ခါကျတော့ဒုတိယတစ်ဆန်းလောက်ရှိလာတဲ့ခါမှာဒီနေနေကိုသိယူဖို့စုံဖို့ဒါတရားဝင်နဲ့ထုတ်ပြန်ကြတာလေရှိပါတယ်ဒါတွေကိုကွန်တဘာသာမှာမပြောပဲနဲ့ရခိုင်လူမျိုးတွေရဲ့ဒုက္ခရခိုင်လူမျိုးတွေရဲ့နေနေဆုံးရှုံးမှုအကျံပဲခံရမှုဘာသာသာသနာပေါ်မှာတိုက်ခိုက်ခံရမှုများကိုနိုင်ငံတကာဖွဲ့စည်းများပြီးတော့တရားမီဒီယာများကဒါတွေကိုစာနာထောက်ထားတာမပြပဲနဲ့တကယ်လည်းလည်းဘင်္ဂလီဒီဘက်ကပဲပြတ်ပြတ်ထိုက်ထုံးနေတာဒါဟာမဖြစ်ဘူးဒီနေ့အတွက်ပြောမယ်ဆိုရင်ဒီပြဿနာကအရေးကတပတ်နိုင်ငံရဲ့ပြဿနာလို့ပြောချင်တယ်ဒီနိုင်ငံကိုအထူးခါထားပြီးပြောရမယ်လူတွေပောက်ပွဲတဲ့ဒီလူတွေကမိမျိုးစုံနဲ့နိုင်ငံနိုင်ငံတခံပြည်နယ်ကိုကြောက်လာတယ်ကြောက်လာတော့ခလုံးကိုင်းစတိအချင်းကြောက်လာတယ်မဲ့နောက်ပိုင်းမှာလူတွေရကြုံးလို့ရပြီးတော့သူတို့ကလူပွေရတဲ့နိုင်ငံသားဖြစ်ပြီးတော့နေမျိုးကိုသိယူဖို့အခုဆိုရင် အကျံပက်တဲ့နေလက်နဲ့ခိုင်ဆိုက်ခိုက်တဲ့နေများပါတုံးလာပြီဒါကိုလည်းပဲကမီဒီယာများနဲ့နိုင်ငံတကာအဖွဲ့အစည်းများကထုတ်ပြတာဝေဖန်တာပြောဆိုတာမသိရဘူ
းဟုတ်ကဲ့နောက်တစ်ခုမေးချင်တာဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူတွေကဒါအမြင်တစ်မျိုးရှိတယ်တခါနိုင်ငံကြီးအတိုင်းဝိုင်းရခိုင်နိုင်ငံကြီးအတိုင်းဝိုင်းမှာပဲတဖက်နဲ့တဖက်စီးလုံးညီညွတ်မှုကင်းမဲ့နေတာရှိတယ်တခါခိုင်ပြည်နယ်အစိုးရအပေါ်မှာလူထုကအယုံကြည်သိနေပါတာရှိတယ်တခါပြည်ထောင်စုအစိုးရနဲ့ရခိုင်ဒေသနိုင်ငံကြီးအင်အားစုတွေရခိုင်ပြည်သူတွေသဘောထားကွဲလွဲမှုတွေအတော်များများရှိနေလို့ထင်ပါတယ်ဆိုတော့ဒီကိစ္စမျိုးကိုဒါတစ်မျိုးသားလုံးပြဿနာပြည်ထောင်စုနဲ့မှာဆက်ဆက်နေတဲ့ပြဿနာဆိုပြီးတော့စီးလုံးညီညွတ်မှုနဲ့ဖြည့်ဆင်းတဲ့လို့ထင်ပါတယ်အဲ့လိုညီညွတ်မှုမျိုးကတိစောက်နိုင်မဲ့အလားတူရှိပါလားဝေဒါ
နာမည်နဲ့နာမည်နဲ့နာမည်သဘောထားပြီးတော့တိုင်းပြည်ကိုပုံပေါ်တဲ့အခါမှာအရင်းနေသဘောထားတွေမတူတာရှိကောင်းရှိမယ်။ဒါပေမဲ့ဒီမျိုးသားလုံးရဲ့အရင်းဒီကောင်စုရဲ့အရင်းနဲ့ပတ်သက်လာတဲ့အခါမှာတော့နိုင်ငံရေးပါတီများဒီသူများဒီကောင်စုမှာတာဝန်ရှိကြတဲ့သူအဖွဲ့ပါဝင်တယ်မတော်အားလုံးကတစ်စီးတစ်လုံးနဲ့အရင်းရဲ့ဂျုံဂျုံရဲ့ဒီသူများရဲ့အဲဒါဟိုစီစီကောက်ခွဲဖို့ပြီးတော့ဒီနေဆက်စီစားကိုကျုံကျုံအောင်ပြန်မတော့ကိစ္စများမှာအခုတတိကတော့ဒီကောင်စုဆိုတာကပဲတာဝန်ယူဆောင်ရွက်နေတာရှိပါတယ်တကယ်တော့ဒီနယ်ဆိုရရှိတယ်နဲ့ဒီနယ်ဆိုရမှာကတကယ်တကယ်ရောက်ပိုင်ပြန်မရှိဘူးအလားတူဒီသူတွေကကိုယ့်ရဲ့ကိုယ်ချင်မှပန်းစီပြန်မရှိဘူးကိုယ်ပိုင်ကြောင်ပြန်မရဘူးဒါကြောင့်မလို့တခန်တင်နေရဲ့လုံလုံရေးနေနေထိတာခံနေရေးပြီးတော့ဒေသခံတိုင်းသားများရဲ့ဘဝလုံလုံရေးအတွက်ကိုစောင့်ရက်တဲ့အခါမှာဒီသူများနဲ့နိုင်ငံရေးပါတီများနဲ့အစိုးရနဲ့အားလုံးပူးပေါင်းဆောင်ရွက်တဲ့နယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုထပ်မေးချင်တာအခုခိုင်ပြည်နယ်အကြံပေးကော်မရှင်ဆိုပြီးတော့တိုဖီအနေကိုဥဆောင်ပြီးတော့ခန့်ထားပါတယ်အဲ့ဒီအဖွဲ့အစည်းနဲ့ကောဘယ်လိုသုံးသပ်ကြပါသလဲဒီကိစ္စကိုသူတို့ကောဒီနေရာကိုတကယ်သွားပြီးတော့အခြေအနေမှန်ကိုသုံးသပ်နိုင်မလို့ထင်ပါသလား
အခြေခံကတော့ဒီကိစ္စနဲ့ပတ်သက်လို့ဝိဝါဒတွေဝိနေတာတွေရှိတယ်အမြင်မတူတာတွေရှိတယ်တကယ်ခိုင်ပြည်နယ်ရဲ့အဓိကပြဿနာများကိုအမှန်တကယ်ပဲပေါ်ဆောင်နိုင်ပါမလားလို့ထင်ရတာရှိတယ်တိတိယောက်ယောက်ဆောင်ရွက်နိုင်မယ်လို့ရခိုင်ဒေသခံပြည်သူအများစုကမယုံကြည်ဘူးအများစုကတော့လောလောဆယ်မှာတက်ကပဲဒီနယ်ရဲ့လုံခြုံရေးပြည်သူများရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ပေးဖို့ဆောင်ရွက်ပေးဖို့ဒီလိုပဲကြိုးစားနေကြတာရှိတယ်။လောလောဆယ်မှာလည်းပဲဒီကိစ္စနဲ့ပတ်သက်လို့ပါသွားတဲ့လက်နက်တွေကိစ္စအကြံပေးတက်ခိုက်တဲ့အထက်မှာပါဝင်တဲ့လူတွေကတပတ်နိုင်ငံကိုပြသပေးတာတို့ဒီမဟုတ်ဒီဘုသိကောင်မောင်တော့နေမိပါပဲရှိနေသေးသလားတို့ဒီမဟုတ်မင်္ဂလီရွာပါပဲရှိနေသေးသလားကျွန်တော်တို့လည်းပြီးကြမသိဘူးဒါတော့ဒါဒီနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောအောင်လုံခြုံသိရှာရအောင်လုပ်နေတယ်ဆိုတဲ့တင်တစ်ခုပဲသိတယ်ကျွန်တော်တို့ကိုယ်တိုင်အတိအကျမသိပါဘူ
းရခိုင်ပြည်သူကပြဿနာကိုတက်ကပဲကင်တွယ်ပြီးစီခြင်းနဲ့ဆိုတော့ဒါဆိုကြပါစို့ရုပ်ဆွာဆွန်ဘူးတိတော်မောင်တော်တွေသားကိုစေအုပ်ချုပ်ရေးတွေသားအဖြစ်သတ်မှတ်ပြီးစီခြင်းနဲ့ဆိုတဲ့သဘောလားခင်ဗျာ
ဒီလိုတော့အတိအကျပြောဖို့တော့ခက်တယ်ဒါပေမဲ့ဒီပြစ်သွားတဲ့လုံခြုံမှုခင်မဲ့တဲ့လုံခြုံမှုပေါ်ပေါက်တဲ့ဒီသူတွေရဲ့အသက်အိုးကြီးချိန်ဆိုင်ပြတ်တဲ့ခြင်းငယ်ကိုမြင်ရတဲ့အခါမှာဒီလုံခြုံရဲ့အတွက်တက်ကပဲဆောင်ရွက်ပေးနိုင်မယ်လို့သဘောထားရှိပါတယ်
ဥချွန်စန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်ဒီစီစဉ်ကိုဗုဒ္ဓဘုနေညပိုင်း VOA မြမပိုင်းအစီအစဉ်မှာလည်းနားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့တင်ဆက်မယ့်သူယုံကြည်ရာအစီအစဉ်ကဏ္ဍမှာတော့တေးတန်ရှင်ပန်းဤဆန်ရဲ့ပညာရေးနဲ့ပတ်သက်တဲ့အမြင်ကိုနားဆင်ကြရမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ငယ်လေးတွေကပညာရေးဥယုံကြည်ဒီကပါပြောလဲဆိုတော့ဒီကသမီးမင်းကလေးတွေမွေးထားတာတဲ့အားလုံးကျောင်းပညာကိုပြီးအောင်သင်တဲ့ပြီးအောင်သင်ပြီးတော့မှအိမ်အောင်ကြခြင်းကြဘာလို့ချင်းလို့အဲ့လိုမျိုးပြောတယ်လေအဲ့တော့ငယ်ငယ်လေးတွေကအရန်ကိုစိတ်လဲဝင်စားတယ်ပြီးတော့ပညာရေးကိုလည်းဆက်သွားပြောလို့ပေါ့နော်ပညာတတ်မှကိုအလုပ်တွေလုပ်နိုင်မယ်စိတ်ကြိုက်ကိုလုပ်နိုင်မယ်အဲ့လိုမျိုးဟိုယုံကြည်ခဲ့တယ်ပေါ့နော်ကျောင်းနေခဲ့တဲ့အချိန်အစပြီးအခုချိန်ထိပေါ့နော်ဘာတွေစိတ်ဝင်စားလဲဆိုတော့ကလေးတွေကိုပညာပေးတာကိုအရန်စိတ်ဝင်စားတယ်မူကြိုးကျောင်းမှာလည်းအတွေးခေါ်တွေအများကြီးရှိတယ်ဥပမာမွန်တက်ဆိုရီဝူဒရက်ရဂျီယိုဆိုတဲ့အတွေးခေါ်အမျိုးမျိုးရှိတယ်ပေါ့နော်အဲ့အတွေးခေါ်ထဲမှာမွန်တက်ဆိုရီနဲ့
ဒီ word draft ကကြတော့တကယ်ပဲဟိုတိတိကျကျနဲ့သူကကလေးတွေကိုတင်တယ်ဥပမာကလေးတွေကိုအမ်ပုံဆွဲလိုက်ပါဆိုလို့ရှိရင်တမယာတိဥပမာတမယာတိပုံဆွဲခိုင်းလို့ရှိရင်တမယာတိပုံအားလုံးကလိုက်ဆွဲအဲ word draft ကလည်းအဲ့လိုပဲဒါပေမဲ့ regio ကျတော့တမူထူးကြတာကကလေးတယောက်ကပါစိတ်ဝင်စားလဲအဲ့ဒီတယောက်မှာဘယ်ယောက်ကရောထပ်ပြီးစိတ်ဝင်စားလဲသူ့အုပ်စုလေးနဲ့သူစိတ်ဝင်စားပြီးတော့လုပ်တဲ့ဟိုပညာရေးစနစ်မျိုးပေါ့နော်regio အတွေးခေါ်နဲ့ပညာရေးစနစ်နဲ့ပေါင်းလိုက်လို့ရှိရင်သူတို့မှာနှစ်ခုထွက်လာလိမ့်မယ်တစ်ခုကဘာလဲဆိုတော့ဟို large motor scale နဲ့ fine motor scale ဆိုတော့ large motor scale ဆိုတာကိုကာယမှာကလေးတွေကလေသူတို့နေရလို့ပဲဥပမာပေါ့နော်ဒန်စီတာတို့ရှော်စီတာတို့ရေကူးတာတို့တောင်တက်တာတို့ကိုလည်းလှုပ်ရှားကစားမှုတွေပါတယ် fine motor scale မှာဆိုတော့ပြောတဲ့အကြီးဆွဲတာအစပန်းကိုစိုက်လို့ရှိရင်အာမြေဆွေးတွေတူရတာတို့ဟလာရေတွေလောင်းရတာတို့အဲ့လိုမျိုးလက်နဲ့လုပ်တဲ့ဟိုကဏ္ဍလေးတွေပေါ့နော်အဲ့လိုမျိုးကြတော့ fine motor scale လို့ခေါ်တယ်အဲ့တော့အဲ့လိုအနုစိတ်တဲ့ဟာလေးတွေကိုကလေးတွေကုန်နိုင်ကသူ့ဒီအရွယ်လေးနဲ့၃နှစ်ကနေအရွယ်၅နှစ်အရွယ်လေးနဲ့လှုပ်နေတာကိုကကိုကသူ့ရဲ့လက်တွေကိုလည်းဟိုရှင်းတန်းနေပြီးတော့အဲ့လက်တွေကနေပြီးတော့ဒီအုံနောက်ကိုပေါ့နော်ဟိုစဉ်းစားတာလူလည်းအရန်ရှင်းတန်းစီလာနိုင်တယ်စဉ်းစားတာတွေးခေါ်တာအဲ့လိုမျိုးနော်ဆုံးဖြတ်တာတွေနောက်လူတွေနဲ့ဟာလာပေါင်းစည်းပြီးတော့အတူတကွာလှုပ်တတ်လာနိုင်တာလေးတွေပေါ့နော်ဒါပေမဲ့အခုပိုင်းဆံပြောချင်တာပိုင်းဆံတို့အရင်တော့ရခဲ့တဲ့ပညာရေးစနစ်နဲ့အခုပိုင်းဆံအပြင်ကိုနော်88ကအပြင်ကိုထွက်ပြီးတော့ဒီပေါ့နော်တကယ်ပြောလို့ရှိရင်အဲ့ regio ပညာရေးကိုပိုင်းဆံအနှစ်2000ကနေရခဲ့တာပေါ့နော်အဲ့ဒီပညာရေးစနစ်ကိုရလိုက်တဲ့အခါမှာပို့ပြီးတော့ပညာရေးစနစ်တွေကတကယ်ပဲဟိုကျေပြန့်လာတယ်နောက်ပညာရေးအထွေးခေါ်တွေကလည်းနိုင်ငံတကာနဲ့တနိုင်ငံဟိုမတူဘူးဒါပေမဲ့အားလုံးကအောင်းစီးပြီးတော့ဒီကျောင်းသားကျောင်းသူရဲ့လိုအပ်မဲ့အနေအထားမျိုးနဲ့ဒီသင်ခန်းစာကိုပေါ်ထုတ်တယ်ဆိုတာကိုတွေ့လာရတယ်လေဆိုတော့ပြောလို့ပေါ့ဒီကလေးရဲ့ဒီစဉ်းစားစိတ်ကူးဉဏ်လေးတွေမြေတောင်မြောက်ပေးခြင်းလို့ပေါ့နော်အုံနောက်ထဲမှာစဉ်းစားတာတွေကအပြည့်မှာသူလည်းပေါ့ပကြီးနဲ့လည်းပေါ်ပြမယ်ရှင်သေးလေးနဲ့လည်းပေါ်ပြမယ်နောက်ပြီးတော့သူတို့တတ်နိုင်တဲ့ပေါ့နော်ပုံစံအမျိုးမျိုးနဲ့ပေါ်ပြမယ်အဲ့လိုပေါ်ပြရင်နေ့တိုင်းပေါ်ပြပါများလာတဲ့အခါကျတော့ဒီကလေးတွေရဲ့လက်ဒီကလေးတွေရဲ့အုံဆောင်တွေဒီဖြည်းဖြည်းထူးခြားတိုးတက်လာတာအကျိုးရှိလာတာကိုတွေ့လာရတယ်မကျက်မှတ်ပဲနဲ့သူတို့စိတ်ထဲမှာစိတ်ဝင်စားတဲ့အရာကိုဦးတည်ပြီးဆရာဆရာမကြီးကဖန်တီးပေးတာပေါ့နော်အဲ့ဒီဖန်တီးပေးတဲ့ပညာရေးစနစ်ကိုမြှုပ်ကြည့်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ကြတဲ့ပရင်းနေနေတဲ့ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကနေ့စဉ်ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကို DVB ရုပ်သံလိုင်းမှာလည်းကြည့်ရှုနိုင်ကြောင်းအသိပေးကြပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ပါကစ္စတန်မှာအနာခီလင်းလို့ခေါ်တဲ့မိသားစုဂုံတိုက်ခါအတွက်တပ်ဖြတ်ကျူးလွန်မှုတွေကိုတင်းတင်းကြပ်ကြပ်အရေးယူဖို့မကြာခင်ကပဲပါကစ္စတန်လွှတ်တော်မှာတညီတညွတ်ထဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်တဲ့ဒလိကိုအဆုံးသတ်စေခဲ့တဲ့ပါကစ္စတန်နိုင်ငံရဲ့ကြိုးပမ်းအားထုတ်မှုကိုအမေရိကန်ပြည်ထောင်စုကချီးကျူးလိုက်ပါတယ်။အရင်ကအနာခီလင်းတပ်ဖြတ်မှုကျူးလွန်သူတွေကိုမိသားစုဝင်တွေကခွင့်လွှတ်ရင်ပြစ်မှုကျူးလွန်သူဟာထောင်ဒဏ်ကျခံစရာမလိုတဲ့ခွင့်ပြုချက်ကိုအခုဥပဒေသစ်ကကန့်သတ်ထားပါတယ်။တစုံတယောက်ကအော်နာကီလင်းကိုကျူးလွန်ခဲ့ရင်သေဒဏ်ကျခံရမှာဖြစ်ပြီးမိသားစုဝင်တွေကခွင့်လွှတ်ရင်တော့သေဒဏ်ကနေထောင်ဒဏ်တသက်ကိုလျှော့ပေါ့ပြောင်းလဲဖို့ကိုသာခွင့်ပြုထားပါတယ်။အော်နာကီလင်းဟာပါကစ္စတန်နိုင်ငံမှာစိုးရိမ်စရာပြဿနာတရအဖြစ်နှစ်ပေါင်းများစွာရှိလာနေခဲ့ပြီးအဲ့ဒီအလေထကြီးထွားလာခဲ့တာကိုမကြာခင်နှစ်တွေအတွင်းပြည်သူလူထုကအပြင်းထန်ကန့်ကွက်ခဲ့ကြတာပါ။လိလမှုတစ်ခုအရာပြီးခဲ့တဲ့တစ်နှစ်ထဲမှာအမျိုးသားတစ်ယောက်နဲ့အတူထိုင်နေလို့ ချိန်တွေ့လို့ဒါမှမဟုတ်အမျိုးသမီးတူကကိုယ်အိမ်တောင်ဘက်ကိုကိုယ်သဘောနဲ့ရွေးချယ်လို့စတဲ့အကြောင်းတွေနဲ့ honor killing delay အရမွေးချင်းဆွေမျိုးတွေကအမျိုးသားတွေရဲ့တပ်ဖြတ်မှုကိုခံရသူအမျိုးသမီးပေါင်း1000ကျော်ရှိခဲ့ပါတယ်။မကြာသေးခင်လတွေတွင်ကလည်း honor killing delay အရလက်ခံနိုင်ပွဲရမရှိတဲ့တပ်ဖြတ်ခံရမှုတွေရှိခဲ့ပါတယ်။လူမှုကွန်ရက်မှာနာမည်ကြီးတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူခွန်တီဘယ်လူချာသူ့အကိုကလက်ပင်းညှစ်တတာကိုခံခဲ့ရပါတယ်။တခါကိုယ်အိမ်တောင်ဘက်ကိုစိတ်ကြိုက်ရွေးချယ်လက်ထပ်ခဲ့တဲ့သမီးကိုအမေကသားရဲ့အကူအညီနဲ့လက်ပင်းညှစ်ပြီးတော့မိရှို့တတ်ခဲ့ပါတယ်။ခိုးရလိုက်ပြတဲ့တငယ်ချင်းကိုကူညီခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဆက်ကျော်သက်မိန်းကလေးတယောက်ကိုလည်းတာလီဘန်ခေါင်းဆောင်တွေရဲ့အမိန့်အရကားထဲမှာကျိုးတုပ်ပြီးတော့မိရှို့တတ်ခဲ့ပါတယ်။အနာကီလင်းလို့ခေါ်တဲ့ဒလိထုံတန်းရတပ်ဖြတ်မှုကိုပြင်းပြင်းထန်ထန်အရေးယူထားတဲ့အခုဥပဒေသည်ဟာပါကစ္စတန်မှာအမျိုးသမီးတွေကိုအကာအကွယ်ပေးဖို့ရှေ့တိုးဆောင်ရွက်ချက်တွေအတွက်အရေးပါတဲ့လိုရတစ်ခုဖြစ်ကြောင်းနဲ့လူမှုရေးရာပိုင်းမှာအပြည့်အဝပါဝင်ဆောင်ရွက်လာမှုကိုတိုးမြှင့်လိုက်တာလည်းဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးလူမှုကြအသိအမြင်တိုးလာစေဖို့နဲ့ပြည်မှုကျွလွန်သူတွေကိုအရေးယူဖို့ကတော့အရေးကြီးလာတဲ့နောက်ထပ်ဆောင်ရွက်ရမယ့်ကိစ္စတွေဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဟာပါကစ္စတန်နိုင်ငံရဲ့အာထုတ်ကျိုးပန်းမှုတွေကိုဆက်ပြီးထောက်ခံအားပေးသွားပါမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဂျွန်ကာဘီကပြောခဲ့ပါတယ်။ဘယ်အရက်ဒေတာမှာပဲနေထိုင်တဲ့ဘယ်အမျိုးသမီးမဆိုကိုယ်အိမ်တောင်ဘက်ကိုရွေးချယ်တဲ့အတွက်ဒါမှမဟုတ်ကိုယ့်ဘဝကိုဆုံးဖြတ်ပြဋ္ဌာန်းတဲ့အတွက်ကြောင့်တော့မသေးသင့်ပါဘူးရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကိုလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်။လိပ်စာက VOA Burmese News ဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပြီဆိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
။ကလူမျိုးစုတက်ခိုက်သမားအများအပြားပါဝင်တဲ့ Syria တော်လိုင်းတပုံအဖွဲ့ဟာရော်ခါမျိုးဆက်သွယ်ရေးပြတ်တောက်သွားအောင်မကြခင်လှုပ်ဆောင်တော့မှဖြစ်တဲ့အတွက် IS Islamic စစ်သွေးကြွတွေပေါ်ထိုးစစ်ဆင်တိုက်ခိုက်တဲ့ဒီလိုရောက်ကအမေရိကန်ရဲ့မဟာမိတ်တူရကီနိုင်ငံအတွက်အမျက်ဒေါသထွက်စရာဖြစ်သွားစေနိုင်ပါလေ။မကြတော့တဲ့အနာဂတ်ကာလအတွင်းထိရောက်စွာထိုးစစ်ဆင်တိုက်ခိုက်နိုင်တဲ့အဖွဲ့ဟာကတ်လူမျိုးစုတက်ခိုက်သမားအများအပြားပါဝင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ဖြစ်ကြောင်းအမေရိကန်ဗိုလ်ချုပ်ဂျီတူးကပင်တဂွန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါလေ။တမရအဖြစ်ရောက်တင်မြောက်ခံရဖို့မဆွယ်စည်းမှုတွေလှုပ်ဆောင်နေတဲ့အချိန်မှာပဲ Republican တမရလောင်းဒေါ်နယ်ထရမ့်ကအင်ဂျီရိုနဲ့တိတ်မွေးတဲ့နေရာ Washington DC မြို့ရဲ့အထင်ကရ Pennsylvania Avenue ပေါ်မှာစောက်ထားတဲ့သူ့ရဲ့ဇိမ်ခံဟိုတယ်အစ်စ်ကိုဖဲချိုးပြဖွင့်လှစ်ပေးခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ကျင်းပဖို့73ရက်ရွေးကောက်ပွဲကျင်းပဖို့73ရက်ပဲလိုတော့တဲ့အချိန်မှာဒီမိုကရက်ပါတီကပြိုင်မဲ့ဟယ်လာရီကလင်တန်နဲ့မဲအရေးအတွက်နည်းနေတယ်လို့စစ်တမ်းတွေမှာဖော်ပြနေတဲ့အချိန်မှာပဲထရန့်ကသူ့ရဲ့အဖို့တန်လာတဲ့မဲဆွယ်မှုအခြေအနေကိုအင်ချမ်းမြေလုပ်ငန်းအတွက်မြစ်တင်ပေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့မဲခေါမြေဝန်ဒေတာဆိုင်ရာကော်မရှင် MRC မှာအဖွဲ့ဝင်ဖြစ်ပါဝင်ရေးစဉ်းစားသွားမယ်လို့ဗီယက်နမ်သမ္မတထရန်တိုင်ခွန်းနဲ့မြို့တော်ဟနွိုင်းမှာတွေ့ဆုံတဲ့သမ္မတဦးထင်ကျော်ကဗိုလ်ထုနေ့ကပြောကြားလိုက်ပါတယ်။မဲခေါမြေဝန်ဒေတာတလျှောက်ကရေရင်မြစ်ကိုမျှဝေသုံးဆွဲရင်းနဲ့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုရှိရတဲ့အတွက်ရည်ရွယ်ပြီး1995ခုနှစ်မှာကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့က MRC ကိုပူးတွဲဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံကြားဆက်ဆံရေးစီးရေးဆက်ဆံမှုဖျက်တောက်ဖို့ချင်းချောက်မှုတွေကိုဖိလစ်ပိုင်အစိုးရကအမေရိကန်အစိုးရနဲ့တရားဝင်ဆက်သွယ်ပြောဆိုတာမျိုးမရှိသေးဘူးလို့ပင်တဂွန်အမေရိကန်သမ္မတအင်ဗျူဒေါ်ကဗိုလ်ထုနေ့မှာပြောကြားလိုက်ပါတယ်။ရက်တော်ကြာလာချိန်မှာဒုတိယချိန်မြောက်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးဆက်ဆံမှုတွေဖျက်တောက်မယ်လို့ဖိလစ်ပိုင်သမ္မတရိုဒီဂိုချင်းချောက်ပြောဆိုမှုတွေထွက်လာတဲ့နေ့မှာပဲအင်ဗျူဒေါ်ကတုံ့ပြန်ပြောဆိုလိုက်တာပါ
။ဒါကတော့ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့နန်းထွေးကြီးပါ။အင်ဂျင်နီယာကတော့ဇီနပ်ဖြစ်ပါရဲ့ရှင်။ကြာသာပတင်းနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.